Welcome to the Voice of America in Burmese.
Mingla nya chama tora shin mya shin 2022 khu ni August 4 ye Bodapu ni nya bai VOA Myanmar bai season ni go Myanmar sanaw de nya 9 nai ga ni 10 nai thi American pi daw su Washington DC myo ro ga ni dai yai chou lin pe ni ba bi line to meter 38 32 52 ro ga ni dai yai na sin nai de lo VOA Myanmar bai ye Facebook sa myan na ga ni le dai yai chou lin pe ni ba bi shin ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမမရှင်ဗုဒ္ဓဘူးညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တဲရောက်သတင်းတွေကတော့မြန်မာနိုင်ငံရဲ့အကြက်တဲကိုကူညီဖြည့်ရှင်းနိုင်မှုအတွက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကနေရွေးချယ်လိုက်တဲ့ဘရူနိုင်းနိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးကိုမြန်မာအရေးအာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့မြန်မာစစ်ကောင်စီဘက်ကသဘောတူလက်ခံလိုက်ပြီးဖြစ်ပါတယ်ဒီပေါ်မှာမြန်မာနိုင်ငံရဲ့လေလာသူတွေရဲ့အမြင်သဘောထားဘယ်လိုရှိပါသလဲ
ပြည်ပြည်ပြောရမှာသာပေါ့အာဆီယံနိုင်ငံများဘုံကွာကုလသမဂ္ဂကခန့်ထားတဲ့ဒီကြမ်းသမားကဒီမှုကြုတ်ရဲ့ကိုယ်စေကူတောင်းဒီရင်းတော်ဝန်ဝန်မပြူရဲ့အဆိုအဖြစ်သားဘူးအဲ့လိုခံလိုက်တဲ့အတွက်
နိုင်ငံရေးကဲခဲဦးတန်းဆိုနိုင်ပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ကချင်းပြည်နယ်ဝိုင်းမော်မြို့မှာတော့မနေ့ညတုန်းကနေဒီကနေ့မနက်အထိ KIA ဌာနချုပ်အနီးထီကိုလက်နက်ကြီးတွေနဲ့စစ်တပ်ဘက်ကပစ်ခတ်တိုက်ခိုက်နေတဲ့အကြောင်းသတင်း KIA ပြည်နယ်ဖရူဇိုမြို့နယ်တွေကဒေသခံကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တို့ကြားကစစ်ရေးတင်းမာမှုအခြေအနေနောက်ထိုင်းနိုင်ငံကဒီမဲဆောက်မြို့မှာတော့မြန်မာရွှေပြောင်းအလို့သမားတချို့ကိုဗစ်နဲ့သေဆုံးတဲ့အပေါ်မှာအလို့သမားတွေကြားမှာစိုးရိမ်ပူပန်မှုတွေဖြစ်နေတဲ့သတင်းနဲ့အတူကမ္ဘာပေါ်ကအောက်ဆီဂျင်ဓာတ်ငွေ့ဘယ်ကရသလဲဆိုတဲ့သတင်းဆောင်မတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးဥကြောဇန်သားရဲ့မြမရေးသုံးသက်ချက်နဲ့အားကစားခန္ဓာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်
။မြမနိုင်ငံမှာကိုဗစ်ကရောဂါနဲ့မိုးရသည့်ရေကြီးမှုတွေကြုံနေရချိန်မှာပဲလက်နက်ကင်ပဋိပက္ခတွေဆက်ဖြစ်နေတာကြောင့်စစ်ရှောင်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။
More than 220,000 people have been internally
ဖေဖော်ဝါရီလ၃ရက်နေ့ပိုင်းနဲ့ကိုင်းပတိပခါရကြောင့်နိုင်ငံအနောက်ပိုင်းမြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာအိုးအိမ်ဆုံးခွာတင်းရှောင်နေရသူ200,000ကျော်ရှိပါတယ်။ COVID-19 ကူးစက်မှုတွေတိုးလာနေသလိုမဟုတ်တုံရသည်မို့ကြောင့်မကြသေးခင်ကလူပေါင်းထောင်ကြီးရေပေးတင်ခဲ့တဲ့အချိန်မှာပဲအခုလိုအခြေအနေနဲ့ကြုံနေရတာပါ။ဆန္ဒရိက္ခာတွေလည်းရှားပါးလာနေပြီးကျန်းမာရေးနဲ့ဘဏ္ဍာငန်းလုံးအရေးကြီးတဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာလည်းအဟန့်အတားတွေဆက်ပြီးတော့ပေါ်ပေါက်နေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရသူစတီဗင်ဒူဂျရစ်ကနယူးယောက်ကုလသမဂ္ဂအယုံချုပ်ကသတင်းစာရှင်းလင်းပွဲမှာမနေ့ကပြောဆိုသွားတာပါ။အရေးပေါ်အခုအညီနဲ့အခအခွဲလိုအပ်နေသူ၃တန်းလောက်အတွဲဆန္ဒမှုအကူအညီတွေပေးဖို့ကြိုးစားပေမယ့်ကယောဂါဆိုင်ရာကန့်သတ်ချက်တွေနဲ့လုံခြုံရေးအခြေအနေတွေကြောင့်အဟန့်အတားတွေရှိနေတယ်လို့လည်းပြောပါတယ်။အခုလိုအခြေအနေတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဂျွန်လလောက်ကစပြီးတော့ကိုဗစ်ကူးစက်မှုရောသိမ်းဆုံးသူပါစံချိန်တင်တိုးလာနေတာပါ။ကယောဂါထင်းချုပ်ရေးအတွက်မလို့အပ်ပဲအိမ်မြေမထွက်ရ stay at home အမိန့်ကိုမန္တလေးတိုင်းမြင်းကျံမြို့နယ်မွန်ပြည်နယ်ဘီလင်းမြို့ကိုပါဒီကနေ့ထည့်သွင်းလိုက်တာကြောင့်ဒီအမိန့်ထုတ်ပြန်ထားတဲ့မြို့နယ်130ရှိသွားပါပြီ။နိုင်ငံတော်ဘာလက်ရှိချိန်နေပို့ကူခံရသူ3,100ကျော်နဲ့တည်ဆုံးသူက1,000ကျော်ရှိတယ်လို့မြန်မာကျန်းမာရေးဝန်ကြီးဌာနကတရင်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းစနစ်တကျပိုးစစ်ဆေးနိုင်ခြင်းမရှိသလိုသူတည်ဆုံးခြင်းကိုလည်းအထူးအခြားပြုစုနိုင်ခြင်းမရှိတဲ့အတွက်ပုဂ္ဂုသူနဲ့တည်ဆုံးသူတိကျမကအများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ်။မြန်မာနိုင်ငံရဲ့အချက်အလက်တွေကိုကူညီဖြည့်ရှင်မှုအတွက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကရွေးချယ်ထားတဲ့ဘရူနိုင်းနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအယ်ဝင်ယူဆော့ကိုမြန်မာအရေးအာဆီယံအထူးကိုယ်စားလှယ်အဖြစ်မြန်မာစစ်ကောင်စီကဩဂုတ်လ၄ရက်နေ့မှာသဘောတူလက်ခံလိုက်ပါပြီ။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတွင်းကအကြမ်းဖက်မှုအခြေအနေတွေအဆုံးသတ်နိုင်ရေးအာဏာသိမ်းစစ်ကောင်ဆောင်တဲ့အတိုက်ခံတွေကြားတွေ့ဆုံဆွေးနွေးမှုတွေလမ်းပွင့်သွားအောင်လို့အာဆီယံကကမကထလို့ဆောင်ရွက်နေတာပါ။ဒီအတွက်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တူထားဖို့အာဆီယံအစည်းအဝေးကဆုံးဖြတ်ခဲ့တယ်လို့ဒီကိုယ်စားလှယ်နေရာအတွက်ထိုင်း၊အင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံကတန်တမာတွေကိုအသီးသီးအဆိုပြုခဲ့ကြပါတယ်။အခုနောက်ဆုံးဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးယိုဆော့ဖ်ကိုအာဆီယံကရွေးချယ်ထားပြီးတဲ့နောက်အခုဒီကနေ့မှာတော့မြန်မာစစ်ကောင်စီကပါလက်ခံသဘောတူလိုက်တာပါ။လူသားချင်းစာနာကူညီမှုလုပ်ငန်းတွေကိုလည်းအထူးကိုယ်စားလှယ်ကကြီးကြပ်သွားမယ်လို့အာဆီယံအသင်းရဲ့ဒီကနေ့ထုတ်ပြန်ချက်မှဖော်ပြထားပေမဲ့အသေးစိတ်ကိုတော့မပြောထားပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကြုံလာရတဲ့အကြမ်းဖက်မှုတွေရပ်တန့်နိုင်ဖို့အတွက်အထူးကိုယ်စားလှယ်ခန့်အရေးအပအဝင်အချက်၅ချက်ပါပုံသဘောတူညီချက်တရက်ကိုအာဆီယံအဖွဲ့ကချမှတ်ခဲ့တာရဲ့တရားကြော်လာခဲ့ပေမဲ့တိုးတက်မှုတစုံတရာမရှိတဲ့အပေါ်နိုင်ငံတကာကဖြေအားတိုးပေးလာချိန်မှာမစ္စတာယူဆော့ဖ်ကိုအထူးကိုယ်စားလှယ်အဖြစ်အတည်ပြုခန့်အပ်လိုက်တာပါအထူးကိုယ်စားလှယ်အနေနဲ့မြန်မာပဋိပက္ခအတွင်းကတက်ဆိုင်သူအလုံးကိုတွေးဆောင်ဆွေးနွေးမှုတွေလုပ်မယ်လို့ဖော်ပြထားရမှာဖန်ဆီးခံရတဲ့မြန်မာဒီမိုကရေစီကောင်ဆောင်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ခွင့်ရမရဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်ကိုအာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားပါမယ်လို့တော့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကသူ့မိန့်ခွန်းထဲမှာပြောဆိုထားပါတယ်မြန်မာပြည်တွင်ဘန်လုံငန်းတွေမှာနိုင်ငံခြားသားတွေကိုအကန့်အသတ်အရေးအတွက်နဲ့အလုပ်ခံမှုဘဟုပန်းကတက်မလာတဲ့ကြောင်းဖဏာရေးလုပ်ငန်းတွေအပေါ်ထိကျလာလိမ့်မယ်ဆိုတဲ့သတိပေးချက်တွေထွက်ပေါ်လာပါတယ်။စစ်တပ်ကအာဏာမသိခင်ကာလတုန်းကတော့ပြည်ပအရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာဘန်လုံငန်းတိုးတက်ခဲ့တာပါ။မြန်မာနိုင်ငံဘဟုပန်းကဩဂုတ်လနေ့နေ့ထုတ်ပြန်ချက်မှာတော့ဘန်ကြီးတွေမှာနိုင်ငံခြားသား25ဦးနဲ့အလတ်စားဘန်မှာ15ဦးအသေးစားဘန်တွေမှာတော့10ဦးထက်ပိုပြီးတော့အလုပ်မခံရဘူးလို့ဖော်ပြထားပါတယ်။ဒါအပြင်နိုင်ငံခြားသားတွေကိုခတ်မယ်ဆိုရင်လည်းရက်30ကျူတင်အတီးပြချက်တောင်းခံရမှာဖြစ်ပြီးတော့အကြီးစားရာထူးတွေကိုတော့မြန်မာနိုင်ငံသားတွေကိုပဲခတ်ရမယ်လို့ဖော်ပြပါရှိပါတယ်။ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့မူဟိုဘန်ကိုမေးမြန်းခဲ့ပေမဲ့မှတ်ချက်ပေးပြောဆိုတာမရှိဘူးလို့ရိုက်တာသတင်းတရားမှာဖော်ပြထားပါတယ်။ဖေဗရူလာ3ရက်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမူဟိုဘန်ဥက္ကဋ္ဌကိုလည်းစစ်ကောင်စီကအစာထိုးခန့်အပ်ခဲ့ပါတယ်။စစ်အာဏာရှင်စံကြည်ရေးအကြမ်းဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေကြောင့်ဘန်လုံငန်းတွေအထိနာနေချိန်မှာပဲဗန်နယ်ကငွေထုတ်ဖို့ပြည်သူတွေနှာရည်နဲ့ချီစောင့်ကြတာကိုလည်းလူမှုကွန်ရက်တွေမှာတွေ့နေရပါတယ်။နာမည်မဖော်လို့တဲ့ဗန်ကြီးတစ်ခုကအစင်မြင့်တာဝန်ရှိသူတယောက်ကတော့ဘန်လုံငန်းတွေမှာနိုင်ငံခြားသားဝန်ထမ်းတွေအတော့ကိုလိုအပ်နေသေးတယ်လို့ပြောပါတယ်။တခြားဗန်အရာရှိတယောက်ကလည်းနိုင်ငံခြားသား၅ရန်ခွင့်ကန့်သတ်လိုက်တာဟာမြမဘန်လုံငန်းတွေပို့ပြီးတော့အထူးကြံဖြစ်လာစေနိုင်တယ်လို့ကြီးကြပ်မှုပိုင်းမှာအာဏာလာနိုင်တယ်လို့လည်းထောက်ပြပါတယ်။အမေရိကန်ပြည်ထောင်စုကကမ္ဘာနိုင်ငံပေါင်း60ကျော်အတွဲကိုဗစ် -19 ကာကွယ်ဆေးတန်ပေါင်း130ကျော်ကိုလူဒဏ်ထားတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာကြေညာပါတယ်
။ Vaccinate America and help vaccinate the world.
အမေရိကန်ပြည်သူတွေကိုကာကွယ်ဆေးထိုးပေးနေတယ်လို့ပဲတခြားနိုင်ငံကလူတွေအတွက်ပါကာကွယ်ဆေးတွေပေးအပ်နေပါတယ်။ဒီနီလာနဲ့ကာယောဂါကိုတိုက်ဖြတ်သွားကြမယ်လို့သမ္မတဘိုင်ဒန်ကအင်ဂျီရောမှအင်္ဂါနေ့ကပြောဆိုသွားတာပါ။ဒီကမ္ဘာလုံးကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ရေးဟာအမေရိကန်ရဲ့အကျိုးစီးပွားဖြစ်တယ်လို့လည်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကာလအတွင်းဒီမိုကရေစီရေးအတွက်အမေရိကန်ပြည်ထောင်စုကအင်အားကြီးတစ်ရပ်ဖြစ်ခဲ့တယ်လို့ပဲကိုဗစ် -19 တပ်ဖြတ်ရေးမှာလည်းအလားတူရပ်တည်ဖို့ဆုံးဖြတ်ထားပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောကြားသွားပါတယ်။အမေရိကန်မှာကာကွယ်ဆေးထိုးဖို့တွန်းဆုတ်နေတဲ့သူတွေရှိနေတယ်လို့ဆေးထိုးနှံမှုလည်းနှေးကွေလာနေပါတယ်။ဒီအချိန်မှာပဲပိုရှင်လာတဲ့ကာကွယ်ဆေးတွေကိုကုလသမဂ္ဂကဦးဆောင်လုပ်ကိုင်နေတဲ့ကိုဗစ်ကာကွယ်ဆေးတန်းတူဖြန့်ဖြူးရေးအစီအစဉ်ကတဆင့်အာဖဂန်နစ္စတန်နဲ့ဇင်မာဘွေနိုင်ငံအပါအဝင်စီးရင်တော့ပါတဲ့တခြားကမ္ဘာနိုင်ငံတွေစီပေးပို့နေတာလည်းဖြစ်ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.31 kHz 6383ဖိုင်တိုမီတာ32 kHz 6339ဖိုင်တိုမီတာ57 kHz 5885တို့ဖြင့်စနစ်တင်းတွေမှာဖိုင်လက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဘုံလူနေညာပိုင်း VOA American အသံရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ထိုင်းနိုင်ငံမှာဘီယင်စနစ်ဖြစ်ပြီးကြောင်းလေးတောင်းဆိုတဲ့လူမှုဆန္ဒပြမှုတွေရှိလာခဲ့ပြီးပြီးခဲ့တဲ့နှစ်ဇူလိုင်လကတည်းကဆိုရင်ဆန္ဒပြခဲ့သူပေါင်း100ကျော်ကိုဘရင်ကိုစော်ကားမှုနဲ့တရားစွဲဆိုထားပါတယ်။ပြီးခဲ့တဲ့နှစ်ဆန္ဒပြမှုတွေမှာလူထုကိုမေကွန်းပြောခဲ့တဲ့ဆန္ဒပြပွဲဦးဆောင်သူရှင်နေအာနာနန်ဖာကဘရင်စနစ်ပြည်ပြင်ပြောင်းလဲရေးအတွက်ထပ်ပြီးတောင်းဆိုလိုက်ပါတယ်။ဒီနေ့မှလည်းမနစ်ကျောင်းကလည်းဘရင်စနစ်ပြောင်းလဲရေးကိုဆက်တောင်းဆိုသွားမှာပါ။ကြားပြီးရင်ဒါပဲဖြစ်လာဖြစ်လာဖြစ်လို့ရပါပဲ။နေလုံးကြီးပြုထွက်လာနေတာကိုသွားတားလို့မရတော့ပါဘူး။လူတွေရဲ့ယုံကြည်မှုကိုထိမ့်ချလို့မရနိုင်ပါဘူးလို့ပြောသွားတာပါ။ပန်ကောက်မြို့လယ်မှာလူပေါင်း200ကျော်ဖျောင်းတိုင်ထွန်းစစ်တောင်းပွဲကိုကိုဗစ်စီကံတွေအန်တူပြီးမနေ့ကလှုပ်ခဲ့ကြရမှာအာနန်ကအခုလိုလက်ခုပ်တန်ညံတော်ဟောပြောခဲ့တာပါ။ရှင်နေအာနန်ဟာ2015နှစ်တိကျနေတဲ့ဘရင်ကိုစော်ကားမှုပေါင်း10မှုကျော်နဲ့တရားစွဲခံရပြီးအာမခံနဲ့ပြင်ပမှာနေနေရတာပါ။ကြီးခဲ့တဲ့နှစ်တုန်းကဆန္ဒပြပွဲတွေဟာဝင်ကြီးချုပ်ပရယတ်ချန်အိုချာနဲ့ဝင်ကြီးအဖွဲ့ကိုဥတီပြစ်မှတ်ထားခဲ့ပေမဲ့ဒီနှစ်မှာတော့လွတ်တော်တွင်ဥပဒေပြင်ဆင်ရေးလှုပ်ရှားမှုပါဝင်ဒီဟာသည့်ရည်မှန်းချက်တစ်တွင်နဲ့အဓိကလှုပ်ရှားသွားမယ်လို့လည်းဆန္ဒပြကောင်ဆောင်အာနန်ကပြောခဲ့ပါတယ်။ IS Islamic စစ်သွေးကြွတွေဟာပြီးခဲ့တဲ့နှစ်နှစ်ကျော်အတွင်းအင်အားချိနဲ့ပြိုကွဲသွားခဲ့ရာကနေအခုတော့ဆယ်ကျော်သက်လူငယ်လေးတွေကိုလူစုပြီးအင်အားပြန်တည်ဆောက်နေပုံရတယ်လို့ American အစင်ကစားတစ်စောင်မှဖော်ပြလိုက်ပါတယ်။ဆီးရီးယားရှေ့ပိုင်းတဲကနာရာနဲ့ IS Islamic အကြမ်းဖက်တပ်ကိုပြန်အင်အားဖြည့်နိုင်ဖို့ယောက်ျားလေးတွေဆယ်ကျော်သက်တွေကိုရှေ့ပြောင်းထုတ်ခတဲ့စခန်းတွေထဲကနေခိုးထုတ်ပြီးအခုလိုလုပ်နေတာလို့ American ကာကွယ်ဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ဒီအစိုးရခန်းစားကတော့ American ထောက်ဝဲရေးသတင်းတွေပေါ်အခြေခံပြီးရေးခဲ့တာပါ။ အမေရိကန်ကျော်ထောက်နောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်တွေကနှိမ်နင်းနေတဲ့ကြားကပဲ IS တပ်တွေဟာဒုက္ခသည်စခန်းကလူငယ်တွေကိုစုဆောင်းဖို့စခန်းတွေမှာဩဇာပေးရမှုရှိနေတယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနစုံစမ်းစစ်ဆေးမှုအစီရင်ခံစာမှာဖော်ပြထားပါတယ်။ဆီးရီးယားက El Hall စခန်းမှာအေဂျီနဲ့ဇွန်လအတွင်းငွေကြေးပို့သွင်းပြီး IS ကိုထောက်ခံတဲ့အမျိုးသမီးတွေကတဆင့်အခုလိုလူငယ်တွေကိုစီးရင်ဖို့ကြိုးစားခဲ့တယ်လို့လည်းအစိုးရကစာမှာဖော်ပြထားပါတယ်။လူမှုကွန်ရက်ကိုတုံးပြီးအသက်မပြည့်သေးတဲ့ကလေးတွေဆယ်ကျော်သက်တွေကိုပြစ်မှတ်ထားစီးရင်ခဲ့တာပါခင်။အာဖဂန်နစ္စတန်မှာတော့ကာကွယ်ရေးဝန်ကြီးကိုပြစ်မှတ်ထားပြီးတာလီဘန်တွေကပုံခွဲတက်ခတ်ခဲ့ရမှာအနည်းဆုံး10ဦးသေဆုံးခဲ့ရပါတယ်။အာဖဂန်ယာယီကာကွယ်ရေးဝန်ကြီးဘစ်မလာခန်မိုဟာမက်ဒီရဲ့တက်ခိုခံကိုပြစ်မှတ်ထားခဲ့ပေမဲ့သူမရှိဘဲလွတ်သွားခဲ့တဲ့ဒီတက်ခိုက်မှုတွေနောက်ထပ်လူပေါင်း20အထိဒဏ်ရာတွေရခဲ့တယ်လို့အာဖဂန်ရာရှိတွေကဒီနေ့ကြွလိုက်ပါတယ်။ကာဘူးမြို့တော်မှာလုံခြုံရေးတစ်ချက်ထားတဲ့နေရာမှာမနေ့ညကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်ပြောခွင့်ရစာဘီဟူလာမူဂျာဟစ်ကဒီနေ့ကြေညာချက်ထုတ်ပြောထားပါတယ်။ဒီပုံကွဲမှုအပြီးပြန်လည်တိုက်ခတ်မှုဖြစ်ခဲ့ရမှာလဲစစ်သွေးကြွ၄ဦးသေဆုံးခဲ့တယ်လို့အာဖဂန်ရာရှိတွေဘက်ကဆိုပါတယ်။ဒီခိုက်သေဆုံးသူရေကျွဲထပ်တိုးလာနိုင်တယ်လို့လည်းအခုရာရှိတွေကဆက်ပြောပါတယ်။အမေရိကန်တပ်တွေဆက်ကွာပြီးတာလီဘန်တပ်တွေဘက်ကအာဖဂန်တောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်မြို့တော်တွေကိုဖိအားပေးထိုးစစ်ဆင်လာချိန်မှာအခုလိုမြို့တော်ကာဘူးမှာဆက်ဖြစ်လာတာပါတာလီဘန်ပြောင်းလဲရမူဂျာဟစ်ကတော့အခုလိုတိုက်ခတ်ရတာကအာဖဂန်အမျိုးသားတပ်တွေအနေနဲ့ပြည်နယ်များစွာမှာမကြာခင်ကထိုးစစ်ဆင်ခဲ့တဲ့အထက်အရသာထိခိုက်မှုတွေရှိခဲ့လို့ပြန်ကလစားချေတာပါလို့ဆိုခဲ့ပါတယ်အိုလံပစ်ကြိုင်ပွဲဝင်ဘယ်လာရုစ်အပြေးမဲ့ဟာသူ့နိုင်ငံကြံရောက်ရင်အေးအေးယူခံရနိုင်တယ်ဆိုပြီးဂျပန်အိုလံပစ်ကအပြန်မှာအော်စတြီးယားနိုင်ငံကိုထွက်ခွာသွားပါတယ်။ဒါတို့အပြင်ခရစ်စတီနာစီမန်နိုယက်စကာယာဟာဒီနေ့နေ့လည်းဗီယက်နမ်မြို့တော်ကိုထွက်ခွာခဲ့ပြီးအဲ့ဒီကနေလူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာပေးထားတဲ့ပိုလန်ကိုဆက်ထွက်ဖို့ရှိပါတယ်။ပိုလန်ဝန်ကြီးချုပ်မာတီရုစ်မိုယာဗက်စကီကသူ့ရဲ့ Facebook စာမျက်နှာမှာဒါတို့အပြင်စီမန်နိုယက်စကာနဲ့ဖုန်းပြောခဲ့ပြီးပိုလန်မှာအခက်အခဲမရှိနေတဲ့အကြောင်းပြောပြပြီးလို့မနေ့ကဖော်ပြခဲ့ပါတယ်။စီမန်နိုယက်စကာယာကိုနိုင်ငံရေးခွလုံခွင့်ဆက်လျှောက်နိုင်ဖို့လူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာကိုပိုလန်ရာရှိတွေကတနေ့တနေ့လာနေမှာပေးခဲ့တာပါစီမန်နိုယက်စကာယာကတော့သူ့အသင်းရာရှိတွေအနေနဲ့သူ့စာနာမပါဘဲအတင်းကျပ်လေးနဲ့ပြန်ဖို့ကြိုးပမ်းခဲ့တယ်လို့စွပ်စွဲခဲ့ပါတယ်ဘယ်လာရုစ်အိုလံပစ်အသင်းရာရှိတွေရဲ့မတရားအမိန့်ပေးဝန်ကြိုင်ခံမှုတွေကိုတာရိုကြီးမေကအင်တာနက် Instagram မှာဝေဖန်ခဲ့ပြီးသူ့ကိုအသင်းကထုတ်ပြန်ကပြန်ဖို့လေးစိတ်ကိုပို့ခဲ့ပေမဲ့နိုင်ငံတကာအိုလံပစ်ရာရှိတွေကကြားဝင်ကူညီပေးခဲ့ပါတယ်ဘယ်လာရုစ်အမျိုးသားအိုလံပစ်ကော်မတီကိုအာနာရှင်သမရအလက်ဆန္ဒားလူကာရှန်ကိုနဲ့သူတာဗစ်တာတို့က25နှစ်ကျော်ကြာဦးဆောင်လာခဲ့ပါတယ
်။ဩဂုတ်လ4ရက်ကထိပ်တန်းရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရေးကိုဖြည့်ရှင်းမှုအတွက်ဘရူနိုင်းနိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးကိုမြန်မာရေးအာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့အာဆီယံဖွဲ့ကရွေးချယ်လိုက်တဲ့အပေါ်မှာမြန်မာစစ်ကောင်စီဘက်ကသဘောတူလက်ခံလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရေးမှာထူးထူးခြားခြားတိုးတက်တာမရှိနိုင်ဘူးလို့ဝေဖန်သူရှိတယ်လို့ကိုယ်စားလှယ်အနေနဲ့ထိထိရောက်ရောက်စ조사ဖို့လိုတယ်လို့လေလာသူတွေကသုံးသပ်ပြောဆိုကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုသားညူဦးပြောပြပေးပါရှင်။
မြန်မာနိုင်ငံ၏အကြက်တဲမှာတွစ်ဆုံဆွေးနွေးမှုတွေနဲ့လမ်းစာဖွင့်နိုင်ဖို့အာဆီယံအသင်းကြီးရဲ့ကြိုးပမ်းမှုဖြစ်နေအခုလိုမျိုးအထူးကိုယ်စားလှယ်ခန့်အပ်နိုင်တာဟာပထမဆုံးခြေလှမ်းလို့ပြောနိုင်ပါတယ်။အာဆီယံအသင်းအနေနဲ့မြန်မာရေးနဲ့ပတ်သက်လို့အချက်၅ချက်သဘောတူထားရမှာလဲအခုလိုအထူးကိုယ်စားလှယ်ခန့်အပ်ရေးကိစ္စပါပါတယ်။ဒီအတွက် Thai, Indonesia နဲ့ Brunei နိုင်ငံကတန်တမန်တွေကိုအစုပြုထားပြီးတော့အခုနောက်ဆုံး Brunei ဒုတိယနိုင်ငံရေးဝန်ကြီးကိုရွေးချယ်ခဲ့တာလို့သိရပါတယ်။ Brunei နိုင်ငံဒုတိယနိုင်ငံရေးဝန်ကြီးဒတ်တူအာရဝန်ပီဟင်ယူဆပ်ကိုအထူးကိုယ်စားလှယ်ဖြစ်နေမြန်မာဘက်ကအတီးပြုတ်နိုင်ဖို့စောင့်ဆိုင်းနေရကနေပြီးတော့အခုတော့မြန်မာဘက်ကနေပြီးတော့တရားဝင်သဘောတူလိုက်တာမို့လို့မြန်မာရေးအာဆီယံအထူးကိုယ်စားလှယ်ကိုတရားဝင်ခန့်အပ်လိုက်နိုင်ပါတယ်။အခုလိုမြန်မာနိုင်ငံရေးကိုဖြည့်ရှင်းဖို့အထူးကိုယ်စားလှယ်ဖြစ်မြန်မာစစ်ကောင်စီဘက်ကသဘောတူလက်ခံလိုက်ပေမဲ့မြန်မာနိုင်ငံရေးမှာတော့တိုးတက်လာတာမရှိသေးဘူးလို့နိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ
်။အာဆီယံကကျွန်တော်တို့အထူးကိုယ်စားလှယ်ရောက်လိုက်တယ်။ရောက်လိုက်တယ်solution leave this mistake to do all of it no အထူးသဖြင့်ပေါ့ဗျာအခုလူလက်ရှိဖန်ဆီးထားတဲ့နိုင်ငံတော်တိုင်းငံပုဂ္ဂိုလ်နဲ့ဒီနိုင်ငံကြီးကောင်းဆောင်ကြီးဒီကောင်းဆောင်ကြီးကိုသူ့ခွင့်တော့ကျွန်တော်တော့ပေးလိမ့်မယ်မထင်ပါဘူးသူတို့အနေနဲ့တော့ဟိုတန်တမာကြီးထုံးစံရသူတို့ကတစ်ဆင့်ကျွန်တော်တို့နိုင်ငံကြီးထားဝင်ကြီးထားတာမှာ အဲ့ဒီမှာပြောပြတာရှင်းပြတာအဲ့လိုမျိုးတွေပဲလုပ်နေတယ်အဲအဲ့ဒီပြုပြီးတော့ကျွန်တော်အနေနဲ့အဲပြည်ပြီးတော့ပြောလို့မထားပါဘူးခင်ဗျာအာရှနိုင်ငံတွေအဖို့ကိုယ်ကကုလသမဂ္ဂကခံထားတဲ့ဒီကုလသမဂ္ဂဒီမှုကြီးကိုယ်စားကိုတောင်းဒီလိုတောင်းဝန်ဝန်မပြုရဲ့အဆိုအဖြစ်တာဘူးနော်အခုတော့အာရှနိုင်ငံတို့ကအင်ဂျင်နိုင်ငံတွေအင်ဂျင်ကိုရှိရဖြစ်တဲ့ကတည်းကတောင်းတလို့လုပ်နေနေ
လက်ခံနိုင်ပါရဲ့အဲ့လိုခံလိုက်တဲ့အတွက်ဓမ္မမီပြဿနာနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားထုံးကတူတက်လာစရာတိတ်အကြောင်းမရှိဘူးအကြောင်းမမြင်ဘူးလို့ပဲကျွန်တော်ကသုံးသပ်ပါတယ်အထူးကိုယ်စေအနေနဲ့မြန်မာနိုင်ငံကြီးမှာပအောင်ပတ်သက်သူအားလုံးကိုတွေ့ဆုံဆွေးနွေးမှုလုပ်မယ်လို့အာဆီယံသဘောတူညီချက်ထဲမှာပါရှိပါတယ် အာဆီယံသဘောတူညီချက်ထဲမှာအကြံဖက်တိုက်ခိုက်မှုတွေရပ်တန့်ကြဖို့ဆရာဖွဲ့ရကြမှာနှိမ့်နိုင်ဆွေးနွေးအဖြစ်ရှာကြဖို့အာဆီယံထူးကိုယ်စားလှယ်ခန့်ပြီးတော့ဒီလိုဆွေးနွေးမှုတွေဖြစ်လာစေရတဲ့အတွက်ဂျာဝင်စစ်ဆက်ဖို့လူသားရေးဆန္ဒမှုအကူအညီတွေပေးသွားဖို့နဲ့အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုတွားပြီးတော့သက်ဆိုင်ရာဖွဲ့စည်းအသီးသီးနဲ့တွေ့ဆုံမှုဆိုတာတွေပါပါတယ် လာသေးဘူးလို့သူ့ရဲ့အမြင်ကိုပြောပါတယ
်။ကဲဒီဆင်နေပွဲကြီးဝေးလို့ကဲအဲ့ဒီမှာသူတို့ဘာကောင်းမလဲ။အမူပေါင်း950ချက်ကို6ရက်တယ်။ဆိုတော့မြန်မာသုံးရကလည်းအစ်စ်ကောင်းစီရအစ်စ်ကောင်းစီရလည်းတော့လက်ခံပါသူပြောတယ်။ဒါမှဘာမှဖြစ်လာသေးဘူးလေ။ဆိုတော့နိုင်ငံကြီးရနိုင်ငံတကာစစ်တမ်းကြီးရသူဘယ်လောက်ရှိထိုးပေါက်နိုင်မလဲ။အခုလက်ရှိအချိန်ဒီတော့အမှထူးခြားမလာသေးဘူး။ဒီပုဂ္ဂိုလ်ပမာအဲ့ဒါကိုပြောတာအများကြီးတည်နေတာဆက်တော့နိုင်မယ်လို့ပြောလိုက်ပါလေပြောရပါလေဒါပေမဲ့တကယ်ရှိမယ်ဆိုလို့ရှင်လေစစ်ကြောင်စီနေတဲ့သူကမိုးရပြန်လာပြောပြီးတော့ဟွာကြီးဖွဲ့ဒီဟာကြီးဖွဲ့နေဒီရဲမှာဘုံဆိုအာဆီယံကုန်စည်လက်မှတ်မှုပြဆိုလို့ရှင်ဟာသူတို့မျက်နှာသူပြန်ပြီးတော့ရှင်းလက်ပြတာသူတွေနော်အဲ့လိုလည်းအဖြစ်မခံနိုင်ဘူးလေဆိုတော့အဲ့လိုတက်ခိုင်းကြလို့ထင်ပါတယ်
အာဆီယံကခန့်အပ်တဲ့မြန်မာနိုင်ငံထူးခိုးစေအနေနဲ့သူ့ရဲ့တာဝန်တွေကိုမကြခင်မှာစတင်တော့မှာဖြစ်တယ်လို့သက်ဆိုင်သူအားလုံးနဲ့အပြည့်အဝတွေ့ဆုံခဲ့ရမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရဲ့တရားထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရတယ်။စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံထူးခိုးစေကိုသဘောတူလက်ခံပြီးတော့ပူးပေါင်းဆောင်ရွက်မယ်လို့ပြောထားပေမဲ့ဖမ်းဆီးခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်အခြားနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံခွင့်ပေးမပေးဆိုတာကတော့ရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
ကိုတာညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစီရဲချင်းတွေကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်ဝိုင်းမော်မြို့မှာအင်္ဂါနေ့ညပိုင်းကနေပုတ်တပူးနေမနက်ပိုင်းထိလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာရဟတ်ရင်ပြန်ဝဲတာတွေရှိခဲ့တယ်လို့ KIA ဌာနချုပ်လိုက်စာအနည်းကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်ဝိုင်းမော်အခြေဆိုင်စစ်တပ်စခန်းကိုတိုက်ခိုက်တယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ KIA ဘက်ကတော့သူတို့အနေနဲ့ဒီရက်ထဲသွားရောက်တိုက်ခိုက်တာမရှိဘူးဆိုပြီးညင်းဆိုထားပါတယ်ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကသတင်းကိုငင်းချမ်းပြောပြပေးပါရှင
်ပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ညကဝိုင်းမော်မြို့အခြေဆိုင်ခလာရ58ကို KIA ကဝင်ရောက်ပစ်ခတ်ခဲ့ပြီးတနိုင်နီးပါတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒီလ2ရက်နေ့နဲ့3ရက်နေ့တွေမှာခလာရ58ဘက်ကဇက်တိုက်ပစ်ခတ်တာတွေရှိခဲ့တာပါဒီလ3ရက်နေ့ညကဖြစ်ပွားခဲ့တဲ့အချိန်တွေကိုဝိုင်းမော်ဒေသခံသူက VOA ကိုအခုလိုပြောပါတယ
်အဲ9နိုင်ခွဲကနေမနေ့ပိုင်း9နိုင်ခွဲလောက်အထိပြစ်ကြတာလေဘူးဘူးဘူးသူအကြီးပြစ်လိုက်အသေးလေးပရပရဆိုအသေးလေးပြလိုက်နဲ့သူတို့ပဲသူတို့ပြနေတယ်လို့ပဲဟာစကီနဲ့ဝဲတယ်တနိုင်လောက်မှဆိုတော့သူတို့ပြတာတော့နိုင်ဝက်ချားတစ်ခါပြတနိုင်လောက်ချားတစ်ခါပြအဲ့လိုပဲပြနေတာအဲ့တော့တိုက်ပွဲကြီးတလူလူဘာလူလူပုံစံမျိုးနဲ့တော့
ဒီပြခတ်မှုတွေကြောင့်လပန်းရွာအတွင်းကနေအိမ်တလုံးလက်နက်ကြီးထိမှန်ခဲ့တယ်လို့အိမ်မွေးတလိမ့်ဆန်ချို့လည်းတေဆုံးခဲ့တဲ့ကြောင်းဒေသတွင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်ရက်နေ့ညကလည်းအလားတူပြစ်ခတ်တာတွေရှိခဲ့ပြီးလပန်ရွာအတွင်းလက်နက်ကြီးကြီးတလုံးကျရောက်ခဲ့ပါတယ်။ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ခလာရ58ကိုသူတို့တပ်ကတွားရောက်တိုက်ခိုက်တာမရှိကြောင်းအခုလိုပြောပါတယ
်။မနေ့ကဝိုင်းမော်58တပ်ရင်းဝန်းကျင်လောက်မှာပေါ့နော်ခုနကကြောချင်းကလေးကနိုင်ရတကောင်ဒီဒီတနက်တန်းနေလက်နက်ငယ်လက်နက်ကြီးတားနေတော်တော်ကြားပါလား။သူတို့ပြောတာကေဝန်တက်တယ်လို့ပြောတာဒါပေမဲ့ကျွန်တော်တို့အဲကေကတော့အဲ့ဘက်မှာဝန်တက်တာမရှိပါဘူးလှုပ်ရှားမှုလည်းမရှိပါဘူးနောက်ကျွန်တော်တို့အဲဝန်တက်ဖို့ဝန်တက်ဖို့ရရနဲ့ညွန်ကြားတယ်လည်းမရှိပါဘူ
းဝ
ဝိုင်းမော်ဘက်မှာပြစ်ခတ်တန်တွေကြားနေရချိန်မှာပဲလိုင်စာဘက်ကိုလည်းလက်နက်ကြီးနဲ့အနည်းဆုံး၆ကြိမ်လောက်ပြစ်ခတ်ခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။မင်းကဝိုင်းမော်မှာပြစ်တဲ့နောက်ပဲတနင်္ဂနွေလောက်ရှားတဲ့အချိန်မှာပေါ့နော်လိုင်စာဘက်မှာပြစ်ပါတယ်။အဲပြစ်တဲ့ဟာကတော့ကေတက်စခန်းတက်ကိုဦးတီဒီမှာအဲ့ကိုပြစ်မှတ်ထားမှာပြစ်တာမျိုးကျွန်တော်တို့မတွေ့ရဘ ไม่สับปะกรีนสันดาเรียบเนาะจังรู้โควิดโยกาเรียบเอ๊ะตามเรียนดูนาเรียบจังรู้พิสูจน์ได้เนี่ยเรียนมาที่นี่จีปอกไว้ในที่สิบปะเนี่ยไม่สับตามากะรออาโมะรอช่วงนี้มาจ้าเลยแต่เมื่อต้องลงโลกะรอคุณอาพี่เรียนไม่สับปะกรีนสันดาเนาะ
เอ้ยบุญจิตมาจ้าล่ะปีเก่าเลยล่ะนั่นสักกูยังนี่ก็รอไว้หมดได้ยังอาจจะชิโก้เกี่ยวกับไต่ไข่ด่าชีเก่าเลยเจ้าผมมุ่งจีนอบูกับวิโอเอโก้เปล่าเลยที่จะไปมาโรแชมป์เนี่ยมีเอาไปกู้ไข่มีเนี่ยมูเซมีเนี่ยมงกุฎีตาไปด้วยมาสิ่งสิ่งจันเนี่ยเกี่ยวกับจ้าไต่บัวรีพี่ป้าเก่าชีดโลสิ่งสิ่งจันเนี่ยเอ็มเอ็นดีเอเอกู้กันได้ด้วยเนี่ยเลยไต่บัวพี่ป้าเก่าชีจังเปล่าเลยก็เช่นปีเนี่ยด้วยมาจำรอเนี่ တင်ပြီးဖားကန့်ဒေတာမှာတိုက်ပွဲတွေပြန်ဖြစ်လာခဲ့တာပါ။အဲဒီနောက်မှာတော့အင်ဂျန်ယန်ဒေါ့ဖုံယန်မန်စီမိုးမောက်ရွှေကူမိုးကောင်းစတဲ့မြို့နယ်တွေဘက်အထိတိုက်ပွဲတွေပြန့်နှံ့လာခဲ့တယ်လို့သခိုင်းတိုင်းကတာကောလင်းခန်းဒီစတဲ့နေရာတွေမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ။
ကချင်ဘက်မှာမနေ့ညကနဲ့ဒီကနေ့မနက်ပိုင်းအထိစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့သတင်းကိုကိုငင်းကျန်းတင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ကယားပြည်နယ်ဘက်မှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေအကြောင်းကိုလည်းတဆက်တည်းတင်ပြချင်ပါသေးတယ်။ကယားပြည်နယ်အတွင်းမှာထိုးစစ်ဆင်လာတဲ့မြန်မာစစ်တပ်နဲ့ကရင်နီကာကွယ်ရေးအဖွဲ့တွေဒီကနေ့ညနေပိုင်းဖရူဇိုမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားနေပါတယ်။မနေ့ကဖရူဇိုမြို့နယ်နဲ့ဘော်လခဲမြို့နယ်တွေမှာဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကထိခိုက်မှုများတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF သတင်းနဲ့ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ကရင်နီဒေသကစစ်ရေးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတော်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်။
ကယားပြည်နယ်ဖရူဇူမြို့နယ်အနောက်ဘက်မှာစစ်အာဖြစ်သိမ်းလာတဲ့မြန်မာစစ်တပ်နဲ့ကရင်နီတပ်မတော် KA ၊ကရင်နီမျိုးရကာကွယ်ရေးတပ် KNDF ပူးပေါင်းတပ်ဖွဲ့တို့ဒီကနေ့မှတိုက်ပွဲဖြစ်ပွားတယ်လို့ KNDF သတင်းနဲ့ပြန်ကြားရေးအဖွဲ့တာဝန်ရှိသူတူကပြောပါတယ်။
တိုက်ပွဲကတော့ဒီရက်ခြေတောင်သားနဲ့ဒီဒူအထက်ရာနားမှာဖြစ်နေတဲ့နှစ်နိုင်လေးစင်ကလည်းစပ်ပြီးနေကြတယ်။တိုက်ပွဲတော့သူတို့ဖက်ရနေနေနေတို့တော့ပေါ့လေ
။ကြားပြည်နယ်ဖူဆူမြို့နယ်နဲ့ဘော်လခဲမြို့နယ်တို့မှာမြန်မာစစ်တပ်ကိုကရင်နီတပ်မတော် KA နဲ့ကရင်နီမျိုးရကာကွယ်ရေးတပ် KNDF ပူးပေါင်းတပ်ဖွဲ့တို့ကနေဩဂုတ်လ3ရက်နေ့မှာပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ KNDF သတင်းနဲ့ပြန်ကြားရေးအဖွဲ့တာဝန်ရှိသူတူကဆက်ပြောပါတယ
်။ခွန်နိုင်ခွေးကျော်တော့မှာပထမသတိသူတို့ထွက်လာတယ်။လူအားကြီးနေဆိုတော့အဲ့ဒီသတိကိုဖူဆူမြို့မြို့ရဲ့အတော်နာလီဒီမိုကရေစီရနာလီမှာကရင်တပ်တော်ကသူ့ကိုလာမီနိုမပီရပေါ်လေဆိုတော့အဲ့မှာတိခတ်ချူရှိတယ်။လက်ရှိနဲ့တိတိမှလိုက်ပေါ်ကနေဘောနကေဦးတိကြနဲ့စက်ဆာကကပ်ဆက်ခုနစီနဲ့တူတူစီတော့ဆိုတော့နားမှာပဲကရင်းတမ်တော်နဲ့ KNDF ကရင်းရဲ့မြို့တကကိုအတက်တကပူပေါ်ရောမှဟိုမိုင်းဆဲတိုက်ရရဲ့ပြီးတော့လည်းနေနေညက်တို့ချုပ်ခုတ်တက်ခါရေပေါ်လို့အတိကမှုချင်းနေတော့စစ်တူလောက်ကြောက်ပေါ်လေဒီလိုထိခိုက်ပူတော့မြန်တော့တော့ဒီမိုင်းဆဲတိုက်ခတ်တဲ့နေရာမှာဟိုလေဒါရတော့တင်းနေစဦးချင်းတော့တူတူရတယ်
ဩဂုတ်လ3ရက်နေ့ကဖရူဆူမြို့နယ်နဲ့ပေါ်လခဲမြို့နယ်တွင်တိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုမှုများတယ်လို့ KNDF ဘက်ကသတင်းထုတ်ပြန်ထားပေမဲ့တီးခြားတီမပြုတ်နိုင်သေးပါဘူး။တိုက်ပွဲရှင်တွေကိုသိရှိဖို့တပ်မတော်ပြောခွင့်ရကိုဆက်သွယ်ခဲ့ရမှာဆက်သွယ်လို့မရခဲ့ပါဘူး။တပ်မတော်ပြန်ကြားရေးဌာနကရရှိသူကိုမေးမြန်းရမှာသူ့အနေနဲ့တိုက်ပွဲရှင်တွေကိုမသိရသေးဘူးလို့ပြောပါတယ်
။ကျွန်တော်ရပါပြောလို့စဉ်းရဲပြ။အဲ့ကြောင့်ကျွန်တော်တိတ်မသိသေးဘူး။
မနေ့ကလည်းကယားပြည်နယ်ဆက်ရှမ်းပြည်နယ်ဖဲခုံမြို့တော်ခမမှာကိုဗစ် -19 ကာကွယ်ဆေးထိုးချိန်ဘုံပါကွဲခဲ့လို့ထိခိုက်မှုတွေရှိခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ
်ကိုဗစ် -19 ဆေးတွေကိုပြည်သူလူထုကိုထွန်းနာပေးရနေပါလိမ့်မိုးပြေ PDF အဖွဲ့တွေကဘုံပေါက်ခွဲမှုလုပ်တယ်ရဲဦးနဲ့မိသက်တူတော်ချက်ဆုံးသွားပေါ့
မြန်မာစစ်တပ်ကနေနိုင်ငံတော်အာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမိုးပြေမြို့လိုက်ကော်တီမောဆူဆက်ရှိတဲ့မြို့နယ်တွေမှာစစ်အာဏာရှင်စန့်ကျင်ရေးသဘေးမောက်ဆန္ဒပြမှုတွင်စစ်တပ်ဘက်ကအကြမ်းဖက်ဖြိုခွင်းခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေကနေရရလက်လက်ဆွဲကပ်ပြီးတော့စစ်ကောင်စီတပ်ကိုမေလကဆက်လို့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားလာပါတယ်။ဒ ဒီတိုက်ပွဲဖြစ်ပွားမှုတွေကြောင့်ဒေသခံသတိနီဝါလောက်ဘေးလွတ်ရမှာထွက်ပြေးတိမ်းရှောင်နေရပါတယ်ခင်ဗျာ
ကရင်နီဒေသကစီးရဲအခြေအနေနိုင်ငံဝင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာကိုဗစ်ဖြစ်ပွားနေတဲ့အခြေအနေကိုတင်ဆက်ပေးကြပါတယ်ထိုင်းမြန်မာနယ်နိုင်ငံနယ်စပ်မှာရှိတဲ့မဲဆောက်မြို့မှာ မြန်မာအလုံသမား၄၀၀ကျော်လောက်ရှိတဲ့သုံးမွေးဆက်ဆွဲတဲ့ဆက်ယုံမှာအလုံသမားနှစ်ဦးဟာလွန်ခဲ့တဲ့နှစ်ရက်အတွင်းမှာကိုဗစ်-19နဲ့သေဆုံးခဲ့တာကြောင့်အလုံသမားတွေကြားမှာစိုးရိမ်ပူပန်မှုတွေဖြစ်နေပါတယ်ဆက်ယုံတရုံလုံးနီးပါးဖျားနာချောင်းဆိုးမှုတွေရှိနေပေမဲ့ကိုဗစ်စစ်ဆေးမှုတွေမလုပ်ရသေးဘူးလို့အလုံသမားတွေကပြောပါတယ်ဒီကြောင့်ထိုင်းခြေစိုက်
ဩဂုတ်လ၃ရက်နေ့ကစပြီးညမထွက်ရအမိန့်ထုတ်ပြန်ထားတာပါမဲဆောက်မျိုးကချန်ပီယံယုံဟောင်းလို့ခေါ်တဲ့SD ဖက်ရှင်သုံးမွေးဆက်ဆွဲဆေးရုံတစ်ခုကအလုံသမားတွေနဲ့ဖျားနာမှုတွေဖြစ်နေတာမှလွန်ခဲ့တဲ့နှစ်ရက်အတွင်းဆေးရုံကြီးကိုသွားတက်တဲ့အလုံသမားနှစ်ဦးဟာတနည်းတယောက်နှုံးနဲ့ဇက်တိုက်သေဆုံးသွားခဲ့ပါတယ်ဒီသေဆုံးသူနှစ်ဦးရဲ့ဆေးစာမှာတော့ကိုဗစ်ကြောင့်သေဆုံ င်းကတော့ဘိုက်အောင်နေဆိုပြီးပဲသွားတာကျွန်မခြေုံရောက်မှဆုံးသွားတဲ့လူတွေကတော့ဒီကိုပေးဆိုပြီးတော့စာထွက်လာတာပေါ့သူကတော့
တိတ်ဆုံးသွားတဲ့စိတ်အောင်လို့တမနှစ်ဦးတည်းကဩဂုတ်လ၂ရက်နေ့ကတိတ်ဆုံးသွားသူကတော့အသက်28နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးဩဂုတ်လ၃ရက်နေ့မှာတိတ်ဆုံးသွားသူကတော့အသက်42နှစ်အရွယ်ကိုဝင်ဆောင်အမျိုးသမီးတဦးဖြစ်ပါတယ်။နှစ်ဦးလုံးဟာစိတ်အောင်တက်ပြီးမကြခင်မှာပဲတိတ်ဆုံးသွားခဲ့ကြတာပါ။စိတ်အောင်မှာတော့ကိုဗစ်တန်လျာဖြစ်သူတွေကိုစစ်ဆေးပေးတာမျိုးတွေမရှိကြောင်းဖြားနာရင်တော့တီးကြားနေဖို့အဆောင်ထားပေးကြောင်းပြောပြပါရယ်ပြီးခဲ့တဲ့တပတ်ကျော်ကစလို့အလုပ်သမားတွေအတော်များများဖြားနာမှုတွေရှိပေမဲ့ကိုဗစ်ရှိမရှိမစစ်ဆေးရတဲ့အတွက်မသိရဘူးလို့လည်းဆိုပါရယ်အခုလိုမျိုးတိတ်ဆုံးမှုတွေဖြစ်လာတဲ့အတွက်အလုပ်သမားတွေကြားထဲမှာစိုးရိမ်ပူပန်မှုတွေဖြစ်လာတယ်လို့လည်းအဲ့ဒီစိတ်ယုံလို့သမားကဆက်ပြောပြပါရယ
်ဒီဇာတိတုတ်ကွေးလို့ဘာလို့လဲအကုန်လုံးတရားလုံးဒီမှာဖြစ်ပါစင်မစရာတော့ဗာယောဂရဲ့ဗာရဲ့တော့ပြတ်မသိဘူးပေါ့အနားတော့ပျောက်ကြပါလားဟုတ်ကဲ့ဆရာဒီလိုလုံးသမားရဲ့နေဘူးတော့ဆိုက်လန့်နေကြတာပေါ့
စက်ယုံအနေနဲ့ကတော့ပြီးခဲ့တဲ့ရက်ကစပြီးဖျားလာတဲ့လူတွေအတွက်လူ90လောက်ဆက်တဲ့နေရာတစ်ခုကိုစီစဉ်ထားပြီးမဲ့စက်ယုံအနေနဲ့ကတော့ပြီးခဲ့တဲ့ရက်တွေကစပြီးဖျားလာတဲ့လူတွေအတွက်လူ90လောက်ဆက်တဲ့နေရာတစ်ခုကိုစီစဉ်ထားပြီးပြီးမဲ့ကိုဗစ်စစ်ဆေးတာမျိုးကိုတော့မလုပ်ပေးသေးဘူးလို့ဆိုပါတယ်
စီယုံကနေလာမစ်ပေးနိုင်ဘူးလေဒီလောက်လူအများကြီးရဲ့အဲ့လိုမျိုးတော့ပြန်ပြောလာတယ်သူတို့သူတို့အခုလက်ရှိသူလုတ်ပေးထားတဲ့နေရာဒီဘာဒီမှာတနေပေါ့သူတို့စီစဉ်ထားတဲ့နေရာမှာပဲတနေပေါ့
စိတ်ယုံကတော့ဇူလိုင်လ21ရက်နေ့ကစပြီးကန့်တက်ပိတ်ပင်ထားပြီမဲ့အလုပ်သမားတွေကတော့စိတ်ယုံလုတ်တွေကိုဆက်လုပ်စီခဲ့ပါတယ်အခုစနေနေ့ကစပြီးအလုပ်တွေကိုရန်နာထားပြီးစေကူတာမှုအနေနဲ့ထိုင်းတိုင်းရင်စေတချို့ကသာပေးထားတယ်လို့ဆိုပါတယ်ဒီကာလအတွင်းမှာအလုပ်သမားတွေအနေနဲ့အလုပ်ပိတ်တဲ့အတွက်ခံစားဝဲအနေနဲ့ထောက်ပံ့ကြေးရမရဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းအလုပ်သမားတွေကပြောပြပါတယ်
ထိုင်းနိုင်ငံထဲမှာကိုဗစ်အတည်ပြုလူနာ 639,200 ကျော်ရှိနေပြီးဩဂုတ်လ၄ရက်နေ့တနေ့ထဲမှာပဲစံချိန်တင်ကူးစက်သူ 2,000 ကျော်ရှိနေပါတယ်။တည်ဆုံးသူကတော့ 9,500 ကျော်ရှိလာပါတယ်။အတည်ပြုလူနာတွေထဲမှာမြန်မာရှေ့ပြောင်းလို့တမ 9,000 ကျော်ကူးစက်ခံရပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကကိုဗစ် -19 ကူးစက်မှုအခြေအနေမှတ်ရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကမ္ဘာပေါ်မှာအောက်ဆီဂျင်တန်းငွေတွေဘယ်ကရသလဲဆိုတဲ့လေ့လာသူတွေရဲ့အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ကမ္ဘာပေါ်မှာအောက်ဆီဂျင်တန်းငွေတွေဘယ်ကရသလဲဆိုတာကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေကဖြစ်နိုင်ခြေတစ်ခုကိုတွေ့ရှိထားပါတယ်။ရှေးနှစ်တန်းပေါင်းများစွာမှာရှိခဲ့တဲ့ဗက်တီးရီးယားပိုးမွှားတွေဟာနေတာရှည်လို့အလင်းကိုရောက်ပြီးတော့ပိုရလာတဲ့အခါမှာအောက်ဆီဂျင်တွေပိုပြီးတော့ထုတ်လွှတ်တယ်ဆိုတဲ့အချက်ကိုသူတွေတီတွေကသွားတွေ့ပါတယ်။အောက်ဆီဂျင်တွေရှိနေလို့သာကမ္ဘာပေါ်မှာတက်ရှိတက်တော်ဝါတွေနဲ့အပင်တွေအသက်ရှင်သန်နိုင်ကြတာဖြစ်ပါတယ်။ AP သတင်းကိုအခြေခံပြီးနန်းလောင်ပြောပြပေးပါရှင်။
အမေရိကန်နဲ့ကနေဒါနိုင်ငံနဲ့ဆက်မီရှိဂန်ပြည်နယ်ထက်ကလိတ်ဟာရွန်ရေကန်ကြီးရဲ့ကျန်းမာရေးအောက်ကနေခရမ်းရောင်ရှိတဲ့ဖြစ်ချွတ်ချွဲဖက်တီးရီးယားပိုးမွှားတွေကိုယူပြီးတော့တက်ခွဲခန်းထဲမှာအလင်းရောင်ပေးပြီးဆန့်တက်ခဲ့ပါတယ်။ဒီအခါမှာအလင်းရောင်မြင်များရလေပိုးကလေးတွေရှိကအောက်ဆီဂျင်ဓာတ်ပိုထွက်လေလေဆိုတာကိုတွေ့ရှိခဲ့ပါတယ်။လွန်ခဲ့တဲ့နှစ်တန်ပေါင်းများစွာကကမ္ဘာမြေပေါ်မှာအောက်ဆီဂျင်နည်းနည်းကလေးပဲရှိရကနေအခုလိုအတိုင်းအတာထိဘလို့တိုးလာတယ်လဲဆိုတဲ့မေးခွန်းကတော့သိပ္ပံပညာအတွက်ပဟေလိကြီးတစ်ခုအဖြစ်ဆက်ရှိနေပါသေးတယ်။ဒီနေရာမှာဆိုင်နိုဘက်တီးရီးယားလို့ခေါ်တဲ့ပိုးမွှားလေးတွေပါဝင်ပတ်သက်မှုရှိနေတာကိုသူသိတဲ့တွေ့ရှိခဲ့ပေမလို့ ออกซิเจนแทอเมียปาเปลูปอปอลาตะเลสรากะรออภิชาเมยะเตบาวตะบาวะปีซะปัญญาธานะกาออโกลาเนเยเนมาทุบเปลี่ยนไลเดตุติตนะสะรานตะคูมาโรกะบาเลปะมุเนกุลาปีตะแยกโกฉ่องนายีชียากะเนนะเซเลนายีทีเนตาเชลารากะซานโนแบคทีเรียปูมาเลรีออกซิเจนแทตรีปูโทโลไนโบอธิกะจาเดฉะผิดเดลุพอปะทาบาระ လုံခဲ့တဲ့နှစ်ပေါင်းနှစ်သတ္တမလေးဘီလီယံလောက်မှာတော့ကမ္ဘာလေထုထဲမှာတိုင်းတာကြီးလို့မရနိုင်လောက်အောင်အောက်ဆီဂျင်ဓာတ်နည်းနည်းကလေးပဲရှိခဲ့တဲ့အတွက်တက်ရှိသတ္တဝါတွေနဲ့အပင်တွေအသက်ရှင်တယ်လို့မရခဲ့ပါဘူး။ဒါပေမဲ့လည်းအလင်းရောင်ပိုရလာကြတဲ့ဆိုင်ယနိုဘက်တီးရီးယားပိုးမွားလေးတွေကကာဗွန်ဒိုင်အောက်ဆိုက်တန်းတွေကိုရှူသွင်းပြီးတော့အောက်ဆီဂျင်တွေကိုထုတ်လုပ်ခဲ့တာပါ ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့
The world was likely covered for billions of years with microbial mats.
နောက်တစ်ခုကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွ တယ်လို့ပြောပါတယ်။အဲဒီဘက်တီးရီးယားပိုးမွှားလေးတွေကအောက်ဆီဂျင်ကိုဘာကြောင့်အများအပြားထုတ်လုပ်ခဲ့ကြတာပါလဲ။ပင်လယ်ဒီရေနဲ့ကမ္ဘာလဲပတ်မှုဆက်ဆက်ပုံအကြောင်းလေ့လာနေတဲ့မီရှိဂန်တက္ကသိုလ်အန်နဝါဗေဒပညာရှင် Brian Apik ကအခုလိုသုံးသပ်ပါတယ
် Way back when these oxidation events were happening is just all through earth history it's continually
oxygen ဓာတ်တွေစပြီးထွက်လာတဲ့အချိန်တုန်းကကမ္ဘာလဲပတ်မှုကအတော်နေပါတယ်နေထွက်ပြီးနေတာရှည်လာတဲ့အခါကျတော့အဲ့ဒီပိုးမွှားတွေလည်းဓာတ်ငွေတွေထုတ်လွှတ်ဖို့အချိန်တွေပိုရလာကြတာဖြစ်ပါတယ်
ပင်လယ်ဒီရေတွေနဲ့လရဲ့ဆွေးငင်အားတွေတုံ့ပြန်မှုတွေရှုပ်ထွေးနေကြတာကြောင့်ကမ္ဘာလက်ပတ်မှုနေကွေးခဲ့တာပါအဲ့ဒီအယူအဆမှန်ဆိုတာကိုသိနိုင်အောင်လို့လွန်ခဲ့တဲ့နှစ်ပေါင်းနှစ်သရမလေးဘီလျံလောက်ကရှိခဲ့တဲ့ဘက်တီးရီးယားတွေနဲ့အလားတူလိတ်ဟာရွန်ပြေကံကြီးရဲ့ပေ80အနက်လောက်ကတွင်းကြီးထက်ကပိုးမွှားတွေကိုယူပြီးတော့မီရှိဂန်နဲ့ဂျာမန်သုတေသီတွေစမ်းသပ်ခဲ့တာဖြစ်ပါတယ
် There are these beautiful cyanobacterial gnats flourish in
ရှေးဟောင်းကမ္ဘာမြေကြီးဟာမေရအိုင်လန်စင်ကိုတွင်းနဲ့ကြီးတွေကပုံစံမျိုးဖြစ်ခဲ့မယ်လို့ကျမတို့တော့ယူဆထားပါတယ်။ပင်လယ်ကမ်းခြေတွေမှာဒီလိုပိုးမွှားတွေနဲ့ဖုံးလွှမ်းနေမယ်လို့ထင်ပါတယ
်။ရင်ကုန်သမားတွေယူလာပေးတဲ့အဲ့ဒီပိုးမွှားတွေကို52နာရီကြာအဆက်မပြတ်အလင်းရောင်ပေးပြီးတော့စမ်းသပ်တဲ့အခါမှာတော့အောက်ဆီဂျင်တွေပိုထွက်တာကိုသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒီတွေ့ရှိချက်ဟာကမ္ဘာပေါ်မှာအောက်ဆီဂျင်တွေပယ်ကရတယ်လဲဆိုတော့ဖြစ်နိုင်ခြေတစ်ခုသာဖြစ်တယ်ဆိုပေမဲ့လို့ချီးကျူးထိုက်တဲ့ရှင်းလင်းတင်ပြချက်တစ်ခုဖြစ်တယ်လို့လည်းသိပ္ပံပညာရှင်အတိုင်းဝိုင်းကပြောဆိုကြပါတယ်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA အမေရိကန်တန်ရဲ့ဗုဒ္ဓဘူးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါ။ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားခံနာမတိုင်ခင်မှာတော့အရင်ဆုံးလူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ COVID-19 ကပ်ရောဂါဖြစ်နေတဲ့အချိန်မှာယောဂါပိုးမကူဆက်အောင်တတိထားလိုက်နာနေထိုင်ရမယ့်နည်းလမ်းတွေကိုဒေါက်တာတန့်စောကလူလူနဲ့ကျန်းမာရေးအစီအစဉ်မှာအကြံပြုတင်ပြထားတာနားဆင်ပါရှင
်။မနက်ကကိုဗစ် -19 ကူးစက်ပြန့်နှံ့မှုတွေဟာတိတိတတ်တာမြင့်တက်နေပြီးကျန်းမာရေးဆောင်ရှားမှုတွေကိုလည်းခက်ခက်ခဲခဲရယူနေကြရတာပါ။ဒီချိန်မှာတတိယလိုင်းရဲ့ကူးစက်မှုအမြင့်ဆုံးအချိန်ဖြစ်လာနိုင်တာကြောင့်ကျွေးလေကောက်ဝဲနည်းလမ်းတွေကိုအရင်ကထက်ပိုပြီး use site လုပ်ဆောင်ကြရမှာဖြစ်ပါတယ်။အခုချိန်မှာတက်နိုင်တဲ့အင်ဂျင်ထွက်ဖဲနေဖို့လိုပြီးအင်ဂျင်မဖြစ်မနေထွက်ရမယ်ဆိုရင်လည်းလူစီကားတဲ့နေရာတွေကိုရှောင်ရှားသွားလာတဲ့လို့ဝိုင်းရင်တက်မိုင်းသတင်း editor တွေဖြစ်သူဒေါက်တာစီမန်ကအခုလိုကြံပေးပါတယ်
။ pandemic ဖြစ်နေတယ်မှာအပြင်မထွက်တာကောင်း stay at home ပါပဲနော်။အိမ်မှာနေမယ်နေပြီးတော့တက်နိုင်မှာဒိုးအမှတ်ခွင့်မယ်။ဆွရင်လည်း mask မယ်နော်။ဒါကြောင့်လို့လူနေတယောက်နဲ့မဖြစ်မနေကြောက်ရမယ်တွေ့ရမယ်ဆိုလို့ရှိရင်လည်းဦးနဲ့ထောက်ပြတော့ပါလာကုန်မယ်နော်
ဒါလေးမိနစ်လောက်ပဲကြာပြီးတော့ပို့ပြီးတော့မတွေ့တာအကောင်းနဲ့တကားကြောတာအင်းပြီးတာအကောင်းတော့နော်အေးဝေပြောင်းလာတဲ့အခါမှာလည်းလက်ကိုစနေတကျဆေးကြောရမှာဖြစ်ပြီးဒီဘက်မှာဆိုရင်ရေချိုးတန့်စင်ပေးတင်တယ်လို့ဒေါက်တာစီမံကအကြံပေးပါတယ်ကြာလာပြီဆိုလို့ရှိရင်လည်းအိမ်မှာလက်စေးကိုအရင်အောင်ချင်းလက်စေးပို့နော်ဝေစားပြီးကိုလုံးရှော်ပြီးရေချိုးလက်ပို့နော်ခေါင်းမှာရှော်ပြီးပို့လက်ပို့ဖြစ်နိုင ော်နေအောင်တိကျနေထိုင်ပြီးလွယ်ပါတယ်အဲ့ဒီနေရာရာဒါမှမဟုတ်အခန်းတစ်ခန်းခန်းမှာတရားခွဲနေထိုင်ပြီးကုရန်ကောင်းမွန်အားမွေးနေထိုင်တင်တယ်လို့ဒေါက်တာစီမံကပြောပါတယ်
။နောက်တစ်ခါဒါကတော့ဝင်ပြမော့။တန်ရဖြစ်သွားပြီဆိုလို့ရှိရင်မကောကတန်ရဖြစ်သွားပြီဆိုလို့ရှိရင်ဥမာမချောင်းဆိုးသလိုလိုအတောက်သလိုလိုဥမာစောင်းနေတောက်နေတယ်လို့တယုတ်တီဖျားလဲတက်လာပြီ။ဖျားလဲနေငွေရှိလာလို့ဆိုရင်မပြင်းထန်ဘူးဆိုလို့ရှိရင်တော့ဟိုအဲ့လိုမျိုးဟိုကမှကျွန်တော်လည်းအိမ်မှန်ကွာရန်တီးလို့ရတယ်ပါတီးလို့ဖို့လို့လေသူနဲ့ဘေးကလူတွေအိမ်အိမ်ထဲမှာသူကသူ့ကိုတခါနဲ့မှထားတယ်တခြားလူတွေနဲ့ပေးမကွေးရဘူးနောက်တကသူစက်နိုင်လို့ရှိရင်ရေနွေးသို့မဟုတ်ရင်းပြုတ်ရေတို့အတော့ပူပူနွေးနွေးအရေတွေတောက်ချပါလို့လေဒါဘာကြောင့်လဲဆိုတော့ဒီ virus ကိုကဟာနှာခေါင်းကလေယာဉ်တွေဝင်သွားတယ်ဝင်သွားပြီးလို့ရှိရင်တော့လေကြောင်းထဲမှာတော့ကတ်နေတယ်ကတ်နေတဲ့အချိန်မှာသူအဲ့မှာဟိုခဏလေးနေတယ်ဟိုပောက်ကိုဆင်းသွားလို့ရှိရင်သူသွားတာလမ်းကြောင်းနှစ်တောင်ရှိတယ်လက်ရှိလမ်းကြောင်းနောက်သွားတာရှိတယ်ตายนานๆแล้วว่าล่ะจริงเออแล้วไอ้ไอ้เฉยมาอ่ะเยนวยโลเยนวยปูปูโลปิ๊ดเยโลนปูได้เยนวยออกมาชะไล่ไปเนี่ยตัวเยเนี่ยปาบ้างแล้วอสาเยเนี่ยไม่ว่าพี่เอสเนี่ยตาฉีเอสเนี่ยฉีไล่เนี่ยปีว่าเลยก็แหละเอาลงมาหมดเลยดิกองอ่ะสภาเปียวเองไอ้ชูเนี่ยกองเนี่ยรู้ไอ้ละญาณเนี่ยก็จะตัวในมาเลยอะแล้วจริงไอ้กองอ่ะปูอ่ะคว้าในเนาะอะแล้วก็เยนวยปูปูโลก็ตอดตานี่กูจะเอ็นคาเรจขึ้นไปเลยต่อแต่ละดิกองอ่ะအခုကစနစ်ကျွန်တော်ကောင်းအောင်နေရမလို့ကျွန်တော်ပြောထားပါတယ်။အခုကစနစ်ကကောင်းအောင်လုပ်ပြီးတည်းရအစားတော့တွေရှိတယ်။နောက်အဓိကတော့မှားနေတာတော့အများကြီးမပြောတော့ဘူး။ protein ကကောင်းကောင်းရအောင် first class protein ရအောင်ကြက်ဥတော်ဟာမျိုးပေါ့နော်။နောက်အင်းနာနဲ့ heavy ကြီးပဲ vitamin တွေဆိုတာပါတယ်။နော်အဲ့ဒါမှအပြည့်စုံပါတယ်။အဲ့ဒါရအောင်လို့နောက်တစ်ခါအစေ့အစံတွေနော်အဲ့ဘာတွေလဲ vitamin တချို့ဟာတွေပါတယ်။နောက် zinc တွေ zinc တို့ sulfur တွေအဲ့ဒါတွေပါတယ်။အဲ့အဲ့လိုမျိုးကျွန်တော်ဖြစ်မနေစားနေကြပါလေ။နောက်ကုကားဒီချင်းကဖြစ်နိုင်ရင်လုပ်ပြပါ။ဖြစ်နိုင်မို့လို့ကိုလုပ်ပြီးပါနေတိုင်း။နောက်ဒီချင်းကတက်ချူဒီချင်းကရှိမယ်၊ကားဒီချင်းကလည်းရှိမယ်။ထုတ်ရှားရတဲ့ဟာတွေ။ဘာလို့ဆိုအကောင်ကခုကသမီးကိုတက်စီပါတယ်နော်ဘော်ဒီ။အဲ့ဒီအချိန်မှာကျွန်တော်ကလည်းဟိုအပီးကျဲတော့မဟုတ်ဘူးဖြစ်နိုင်လုပ်နိုင်လို့ရှိရင်ဘာဒီဗိုက်တာမင်တွေပဲတောက်နိုင်ပါလေ။နောက်စီပစ်လိုဟာမျိုးတောက်နိုင်ပါလေ။နောက်တခြားအားသေးတွေဘော်ဒီ။အဲ့အချိန်မှာတော့ကျွန်တော်အန်ဂါရိတ်ထုတ်ရှင်ပါလေ။အဲဘာလို့ဆိုကိုကအဲ့အချိန်မှာအစားတော့ကကျတာကျတတ်တယ်ကစားခြင်းမသွားခြင်းဆိုကစားကောင်းမှမဝင်တာတော့ရှိပါရှိနိုင်ပါလေအဲ့တော့ဖြစ်နေတာများလဲဝင်အောင်စားမယ်အစားနိုင်လို့ရိုးမယ်တနည်းရှိလက်ကနာဗီတာမင်တွေကိုကျွန်တော်ကဟိုတော့သုံးဖို့ကကျွန်တော်တိုက်တွန်းခြင်းပ
ါ COVID-19 ကူးစက်မှုတွေအလွန်မင်းမြင့်တက်နေတဲ့အချိန်မှာယောဂကူးစက်မခံရအောင်အရင်ကတည်းကပူပြီးကူးစက်နေထိုင်ဖို့လိုတဲ့အကြောင်းပြင်ပြလိုက်တာဖြစ်ပါလေကျွန်တော်ကတော့ပ
ထောက်တာတန့်စော်တင်ဆက်ခဲ့တဲ့လူလူနဲ့ကျမ်းမာရေးစီစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အားကစားခန္ဓာစီစဉ်ကိုမတင်ဆက်ခင်မှာအရင်ဆုံးတော့ဥကျော်ဆန္ဒရဲ့6လပြည့်ခဲ့ပြီးရှေ့ဆက်ဘာဖြစ်မလဲဆိုတဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးတော့6လအကြာမှာတော့မြန်မာစစ်အုပ်ချုပ်ရေးကောင်စီဘက်ကပြည်သူတွေအတွက်ဘာတွေဆောင်ရွက်ခဲ့ပြီးပါပြီလဲ။အဲဒီကမှတစ်ဆင့်အိမ်ဆောင်အစိုးရကိုဖွဲ့စည်းလိုက်ပြီးတော့2023ဩဂုတ်လအထိဆက်ပြီးတော့လှုပ်ဆောင်အောင်မယ်ဆိုတဲ့ကိစ္စရပ်တည်ရဲ့အလားအလာကရောဘယ်လိုရှိပါသလဲမြမအရေးသုံးသက်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်ဇန္နာတို့ဆွေးနွေးသုံးသက်ထားတဲ့မြမအရေးသုံးသက်ချက်နားဆင်ရအောင်ပ
ါ။ကျားဦးဇမန်သားခင်ဗျာမာနင်္ဂစစ်ကောင်စီအကြီးအကဲကတော့သူ့ကိုယ်သူဝန်ကြီးချုပ်ကျင်လာပြီးတော့အိမ်ဆောင်အစိုးရဆိုတော့ဖွဲ့စည်းလိုက်တယ်ပြီးတော့မနစ်တာဝန်ယူဖို့လိုတဲ့စွာတွေဘာတွေလုပ်မှဆိုရစီမံကိန်းချပြသွားပါတယ်ဆိုတော့သူတို့တာဝန်ယူခဲ့တာ6လတော့ပြည့်ခဲ့ပြီဆိုတော့6လနောက်3ချိန်ကျန်သေးတာဟောဆရာဆိုတော့သူဒီ2023 August အထိလုပ်မဲ့ဆိုရစီမံကိန်းတွေဟာပြီးခဲ့တဲ့6လမှာဘာအောင်ညင်ခဲ့ပြီနောက်6လမှာဘာတွေဆက်လုပ်မှဆိုပြီးတော့အဲ့လိုများအခြေခံပြီးတွက်ခဲ့သလားဘယ်လိုပုံစံနဲ့သူစီမံကိန်းတွေကိုချတယ်ဆိုတော့ဆရာတို့ကစီမံကိန်းတွေကိုနားလည်ရပုံကိုဆိုတော့နေစာပြီးအဲ့ဒါလေးအချင်းချင်းပြောပြပါအဲ
သူအာရာသိပြီကစားမှာထင်ကြခဲ့တာကတော့ရှေ့လုံမင်းစင်ကအဲရေကောက်ပွဲကောင်ရှင်ကိုပြန်နေဖွဲ့စည်းနေအမဲချင်းတွေဆက်စည်းနေပေါ့
ပြည်ဥတွေနဲ့ညီဆက်လက်ဆောင်ရွက်မယ်ဆိုပြီးတော့သူကဒါပထမလုပ်ငန်းစဉ်ဖြစ်နေပြောတယ်ဒုတိယတတိယလုပ်ငန်းစဉ်ကတော့ COVID-19 နဲ့ပတ်သက်တဲ့နော်နောက်နံပါတ်၄ကတော့ညီညာရေးဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးနံပါတ်၅ကတော့ရွေးကောက်ပွဲဆိုတော့အဲ့ဒီထဲမှာသူလုပ်ခဲ့တယ်လို့ပြောလို့သူတောင်းတာပေါ့နော်ဒီသူကတော့သဘောတူမှာမဟုတ်ဘူးအဲ့ဒီဘက်သူတောင်းကနေမှပြည်တော်စုရွေးကောက်ဖွဲ့ option ကိုပြန်လဲဖွဲ့စည်းတယ်လို့ပြောတယ်ဒါပေမဲ့အဲ့လိုဖွဲ့စည်းတဲ့နေရာမှာကိုအဲတချို့အဖွဲ့ဝင်တွေကနှုတ်ခတ်တော်တာကိုကျွန်တော်တွေ့ရတယ်အဲ့တော့မဲစင်းနေစစ်သေးတယ်ဆိုပြီးတော့ကြီးညာတယ်ဒါပေမဲ့အင်တာအားနဲ့ပါနိုင်ငံတကာလက်မခံနိုင်ဘူးနော်နိုင်ငံတကာလက်မခံနိုင်ဘူးဆိုတာကဥပမာအားဖြင့်အဲမတ်ပုတ်တင်အဲနာမည်ထပ်နေတာတွေမတ်ပုတ်တင်တူနေတာဒီအစရှိဖြစ်ဖြစ်ပေါ့နော်ဒါတွေအကုန်လုံးကျွန်တော်တို့အချက်တော်တော်များများကိုဒါရေကောက်ပွဲကော်မရှင်ကပြောပါတယ်ဒါပေမဲ့သူမပြတာနိုင်တာကဒီလူတက်ပါနှစ်ခါမဲပေးတယ်ဆိုတာကိုမပြတာနိုင်နော်အဲ့တော့စည်ရင်းတွေမားနေတာကတော့သာသုတိလက်ထက်မှာမဟုတ်ဘူးခင်ဗျာဆရာကျွန်တော်ဦးတိုက်ကျင်ဆိုတာလက်ထက်မှာပဲဒီစည်ရင်းအင်းတွေကမားနေခဲ့တယ်ဆိုတာကိုတပ္ပရာယုံဝင်ကြီးတွေကပြောဆိုခဲ့တာတွေလည်းရှိပါတယ်အဲ့တော့ဒါကဘာတော့မားလဲလို့ပြောခတ်လို့ရှိရင်တော့62ခုနှစ်ခွဲကတပ္ပတော်ကအာဏာသိမ်းခဲ့တယ်အဲ့ဒီအာဏာသိမ်းခဲ့တဲ့အစိုးရအသက်သက်လုပ်ခဲ့တဲ့အမားကြီးဖြစ်တယ် NLD နဲ့ဘာမှမဆိုင်ပါပြီးတော့အဲ့ဒီတည်းမှာအထူးသဖြင့်ဒီလူဝင်မှုကြီးကြပ်ရေးကမပုံတည်တဲ့ဒါလက်စားပြီးပွားထားတာတွေအများကြီးရှိပါတယ်အဲ့ဒီတော့ဒါကိုအကြောင်းပြပြီးပြောဖို့ဆိုတာကတော်တော်ချက်တယ်။ဘာလို့လဲနိုင်ငံတိုင်းမှာထူးတဖြစ်ပုံပြဆဲနိုင်ငံတွေမှာအမေရိကန်နိုင်ငံမှာတော့ဒီပြဿနာရှိတယ်။အဲ့တော့စပြီးခြီလာပြီးဒါကိုအကြောင်းပြပြီးတော့သိမှုစ조사လာတာကလည်းတကယ်တမ်းမဲမတမာမှုထက်ပေါ့နော်။ဒါကိုအကြောင်းပြလို့ရတယ်ဆိုတဲ့အချက်ပေးချက်နဲ့သိမှုရတယ်တော့ထင်တယ်။အထူးတဖြင့်ချက်ကိုက်ပုံပြရေးပါတီကခေါင်းဆောင်တချို့ကအဲ့ဒီလိုလွှဲနေတာသူတို့လည်းသိတယ်ဗျ။
ဆိုတော့သူတို့ရှေ့ကို6လ3ပတ်ကြာအောင်မှာလေ3 times ဆက်အောင်မှာပေါ့ဆိုအဲ့ဒီကိစ္စတွေကတော့ဘယ်တော့ထိသူတည်တည်ရောလုံလာနိုင်မှာလဲစောစောကပြောဆိုတော့အခုထိကတော့ပြည်သူလူလက်ဘယ်သူမှမထောက်ခံဘူးနိုင်ငံတကာကလည်းဘယ်သူမှမထောက်ခံဘူးဆိုတော့အရှေ့ကိုကသူလုံးမယ်ဆိုတော့စီမံကိန်းတွေကအလားအလာဖယ်လို့နေမယ်ထင်တယ
်အဲ့သူကဒုတိယလုပ်ငန်းစဉ်နေနေကတော့ COVID-19 ကာယောဂကဝေးလုပ်ငန်းကိုအရှိန်ဟုံမပြတ်ဆက်လက်ဆောင်ရွက်သွားမယ်လို့သူကအဲ့လိုကြေညာခဲ့တာပေါ့ဗျာစတော့ကဒါပေမဲ့အရှိန်ဟုံကတော်တော်ပြတ်သွားတယ်နော်အမှန်တော့ထိထိရောက်ရောက်ဘာမှမဆောင်ရွက်ဘူးလို့ပြောလို့ရတယ်ကာကွယ်ရေးအနေထားမှာဥမာအိန္ဒိယမှာဖြစ်နေပြီထိုင်းမှာဖြစ်နေပြီဆိုလို့ရှိရင်ဒီနိုင်ငံမှာကြိုတင်ပြီးလုပ်ရတယ်ရှိတယ်ဈေးဥတွေမှာမနိုင်မနှင်းဖြစ်တယ်ဆိုတော့ကကာကွယ်ရေးလုပ်ငန်းဆိုင်ရာတွေမလုပ်နိုင်လို့အဲ့ဒီကာကွယ်ရေးလုပ်ငန်းဆိုင်ရာကိုလုံလန်းစဉ်9ရက်ဆိုပြီးထည့်ထားပြီလို့ဥဆောင်မပေးနိုင်ခဲ့ဘူးလို့ပြောလို့ရတယ်။နော်အဲ့တော့နံပါတ်3ကကိုဗစ်စီးပွားရေးနဲ့တွေ့ပြီးစီးပွားရေးလုပ်ငန်းတွေကိုဖြစ်နိုင်နေတဲ့အများဆုံးပြန်လည်ပြီးတော့ဆောင်ရွက်သွားမယ်လို့သူကပြောခဲ့တာ။ဒါပေမဲ့ဘာလို့မလုပ်နိုင်ခဲ့ထိမ့်သိမ့်နိုင်ခဲ့စီးပွားရေးလုပ်ငန်းတွေကိုပြတ်တယ်နိုင်ငံလုပ်ငန်းတွေကြထွက်သွားကြတယ်။အဲ့တော့ပြည်တွင်းစီးပွားရေးလုပ်ငန်းကလည်းဘာမှကိုလုံးလို့မရဘူးအဲ့တော့ဒီစကောဝါဖောင်ဒေးရှင်းရဲ့ထောက်ပံ့မှုနဲ့ကျွန်တော်တို့လေ့လာတဲ့လေ့လာချက်တစ်ခုမှဆိုလို့ရှိရင်ဂျွန်လာမှမိခဲ့တာပေါ့နော်နောက်လာမှဆက်ပြီးတော့စီးပွားရေးလုပ်ငန်းရှိနေအောင်မယ်လို့ယုံကြည်တဲ့အပြည့်ရင်းစီးပွားရေးလုပ်ငန်း58ခန်းလုံးပဲရှိတယ်ဆိုတော့43ခန်းလုံးကနောက်လာဆိုရင်တော့မလို့ပြုတ်ပြီလို့ယုံကြည်နေကြတယ
်အဲ့တော့ပြည်တွင်းငြိမ်းချမ်းရေးကိစ္စကြတော့
အဲ့တော့ပြည်တွင်းညဉ့်ပိုင်းကိစ္စကိုကြည့်မယ်ဆိုလို့ရှိရင်လည်းတိုင်းရင်းသားအနေနဲ့စစ်တင်ပြန်ပြီးဖြစ်တယ်နော် SA သဘောတူညီချက်အတိုင်းနော်လို့ဖို့တော်တော်ကြီးကြုံရှိမှုပြသွားတယ်အဲ့တော့ဒီကူရ6လအတားတွေမှာသူလုံနေတာဒီကိုသုံးသက်ရရင်တော့အတော်ကိုဖျူဖျဲနဲ့မနိုင်မနစ်ထိမ့်မလိုက်သိမ့်မရဖြစ်တယ်ဒါကြောင့်မို့လဲတချို့သုံးသက်တဲ့လူတွေကဗမာနိုင်ငံဟာအချရှုံးဆုံးနိုင်ငံတစ်ခုဖြစ်သွားပြီလားဆိုပြီးတော့မေးခွန်းထုတ်ကြတယ်
။တကယ်တမ်းလည်းအဲ့လိုမေးခွန်းထုတ်စရာဖြစ်နေတာပေါ့မေးခွန်းထုတ်တဲ့လူတွေဘက်ကလည်းအောက်သားဆိုင်ဆိုင်မျိုးရှိနေတယ်။
ဆိုတော့အခုတော့ပြောကြဟာစူရောရဲ့အာနာတီမြဲရဲ့အချင်းဆွဲဖို့သက်သက်ဆိုတာတဲ့ပြန်တစ်ချမ်းပါများတိုင်းပြည်အတွက်ကောင်းတဲ့မျှော်လင့်ချက်ထားနိုင်မယ်လို့ကျွန်တော်အပြုသဘောနဲ့ကြံဖန်ပြင်မယ်ဆိုရင်ဘာလို့တွေးကြမှာလဲတွေးကြမရှိဘူးလားအပြုသဘောတော့ဆင့်ဆိုရရနေမျိုးငါးပါးကိုသုံးပါးအဖြစ်နဲ့ချော့ချနိုင်တာပေါ့ဗျာမင်းခိုးသူနဲ့မချစ်မနစ်တဲ့သူကသဘာတိုင်းဖြစ်တော့တော့
ตรงมาเลยจ้ะครับครับอดีตบอลก็แล้วเออแล้วจานาก็တော့ตลอดนี้แท้ๆเนี่ยดีไตไตเนี่ยตัดปอให้รู้တော့ไม่อยากรู้เออแท้ๆตะมุกุนี่เอาสุบักจูบันเนี่ยแหละจูบันหมู่เลยจนรู้จริงอ่ะว่าไอ้บักก็บลาวที่อลาล่ะสิว่าแต่ละลุงเหนือเนี่ยตะจั๊วหมู่ตรุเนี่ยอนาคตหมู่ သူတို့ရဲ့အနာဂတ်ကိုလုံးဝဆုံးထုတ်ပြီးတော့ဆုံးရှုံးနေပြီလားဖြစ်တဲ့အနာဂတ်လည်းရရမရှိတော့ဘူးလေအခုချိန်ထဲမှာအဲ့ဒီမှာစွန့်စားပြီးတော့တကယ်တော့တော်တယ်မှာလက်နက်ကင်စင်နဲ့တက်နေကြတာလည်းပဲကျွန်တော်တို့တိုင်းငံတကတော့ဒေါ်ကျူမန့်ထရီကအများများတွေ့ရပါတယ်ကျွန်တော်တို့ကလည်းမရောက်နိုင်တော့လည်းပဲဆိုတော့အဲ့ဒီဘက်ကတော့အချိန်ကြီးဘယ်လောက်ရှိရနိုင်ပါလဲဒီတရားလုံးကိုတော့အခုအန်ယူဂျီတ ဒီကနေ့လည်းကျွန်တော်အမျိုးကြီးကိုထောက်ခံလိုက်လူဟာကျန်ဖို့ကိုကျန်ခံဖို့ရိုးကိုထောက်ခံလိုက်လူတွေများမယ်လို့ယူဆပါတယ်များတဲ့စိုးစိတ်တိုင်အောင်သူတို့ကတစ်ယောက်တည်းခေါင်းဆောင်မှုသူတို့ရဲ့အထံကဏ္ဍပေါ်ရဲ့
leadership เนาะဒါတော့မှပဲအန်ယူဂျီလို့ပြောတဲ့အခါမှာအတိုက်ခံအားစုတဲမှာအကြမ်းမဖက်လမ်းစဉ်ကိုသွားကျင်တဲ့လူတွေတနေ့ကတည်းကလမ်းစဉ်ကိုသွားကျင်တဲ့လူတွေနှစ်ပိုင်းထပ်ပြီးခွဲရနိုင်မယ်လို့ကျွန်တော်ထင်တယ်เนาะအများစုကတော့အကြမ်းမဖက်လှုပ်ရှားမှုတဲမှာများရှိမလားလို့မသိဘူးပေါ့နော်အဲ့တော့ဒီ ဒီကျွန်တော်တို့ခေါင်းဆောင်မှုတဲမှာပုံမူကျက်ပြန့်တဲ့เนาะမဟာဗျူဟာတရားလူများလူမလားเนาะဒီမိုကရေစီလှုပ်ရှားမှုအတွက်ဆောင်ရွက်တော်မယ်ဆိုရင်ဒီပုံမူကျက်ပြန့်တဲ့မဟာဗျူဟာတစ်ခုလုပ်မယ်เนาะအဲ့ဒါကဥပဒေရင်းတိုက်ပွဲဥပဒေပါတိုက်ပွဲเนาะအဲ့တော့ဥပဒေလို့စကားပြောတဲ့အခါမှာဒီကဥပဒေမရှိတော့ဘူးလို့တချို့ကလည်းပြောကြမှာပါပဲဒါပေမဲ့အမှုတော်စံစုကြည်တရားရင်ဆိုင်နေရတယ်လို့ပါပ ကွဲပြဲတဲ့စီကိုဥတည်သွားနိုင်တယ်လို့ကျွန်တော်အတော့အဲ့ဒီလိုထင်ပါတယ
်ခုနောက်ဆုံးတစ်ခုမေးရင်ကျွန်တော်တို့နဲ့ဆရာနဲ့ဆွေးနွေးသုံးသပ်ချက်တွေလုပ်တဲ့အခါမှာပြည်သက်တော်တော်များများကအတက်စရာဘာမှမကြဘူးစိတ်ပျက်စရာနဲ့ပဲအဆုံးတတ်သွားရဲ့ဘာညာပြောကြတယ်ဆိုတော့ပြည်သက်တွေမျှော်လင့်နေတဲ့ကြားကျင်တဲ့အတက်စရာစကားတစ်ခွန်းကျန်ပြီးပြောပါလို့ဆိုရင်ဆရာဘာပြောမလဲ။အ
ားတက်ဆရာဆိုတာကဆရာဖြစ်ချင်တာရဲ့ဖြစ်တင်တာရဲ့ဖြစ်နေတာရဲ့ဖြစ်နိုင်တာရဲ့အဲ့ဒီလေးခုစုံတဲ့အထက်ကနေမှဆွဲထုတ်နိုင်တဲ့ပုံမှမဟုတ်ပါဘူး။ဖြစ်ချင်တာကဖြစ်နေတာနဲ့အဟသိကြီးနေလို့ရှိရင်နော်အားတက်ဆရာကိုဆရာတွေ့ရမှာမဟုတ်ပါဘူး။အဲ့တော့ကျွန်တော်တို့ရဲ့ပြဿနာကဖြစ်နေတာတည်းကနေဖြစ်နိုင်တာကိုဖော်ထုတ်တဲ့နေရာမှာအဲ့ဒီဖြစ်နိုင်တာကိုဥတည်ပြီးတော့ဆောင်ရွက်တဲ့နေရာမှာဥဆောင်မှုပေးနိုင်ဖို့အဲ့ဒီလိုသုံးသပ်ဆွေးနွေးတာတွေရှိလာဖို့အဲ့ဒီလိုပြောဆွေးမှုတွေရှိမှပဲကျွန်တော်တို့ဒီအကျိုးချက်လက်ရနိုင်တဲ့လုပ်ငန်းစဉ်ကြီးတစ်ခုကိုချမှတ်ပြီးဆောင်ရွက်သွားနိုင်မယ်လို့ထင်တယ်မဟုတ်လို့ရှိရင်ဖြစ်ချင်တာတွေကြည့်ဘာမှအတက်စရာတွေ့ရမှာမဟုတ်ပါဘူး
မြန်မာနိုင်ငံရဲ့အခြေအနေကိုဒေါက်တာတင်မောင်တန်းနဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်ထားတဲ့မြန်မာရေးသုံးသပ်ချက်နားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့ကိုရန်နိုင်ရဲ့အားကစားကဏ္ဍကိုတင်ဆက်ပေးကြပါတယ်။သတင်းတစ်ပတ်အတွင်းမှာဖြစ်ပျက်ခဲ့တဲ့အားကစားအစီအစဉ်တွေကိုစူးစီးပြီးတင်ပြပေးထားတာဖြစ်ပါတယ
်။ 2020 Tokyo Olympic ပြိုင်ပွဲကတော့အခုဆိုရင်ဒုတိယပတ်ထဲကိုရောက်လာပါပြီ။ပြိုင်ပွဲအချိန်ရလာနေချိန်မှာပဲစူးစိတ်ရရှိမှုအနေအထားမှာလဲတရုတ်အမေရိကန်နဲ့အိရှန်ဂျပန်နိုင်ငံတို့ကထိပ်ဆုံး3နေရာမှာအဆင့်လိုက်ရှိနေပါတယ်။ဒီနှစ် Tokyo Olympic ပြိုင်ပွဲမှာအခုအချိန်ထိတော့ကမ္ဘာစံချိန်15ခုအပါအဝင်လူငယ်စံချိန်နဲ့ Olympic စံချိန်စုစုပေါင်း80ကျော်တင်နိုင်ခဲ့ပါတယ်။တရုတ်နိုင်ငံကတော့အလေးမမှာရွှေခဏခုထက်မနေရထားပြီးတော့သနပ်ပစ်ရေကူးတိုင်ပင်ကြက်တောင်စပွဲတင်တင်းစားရတွေကနေလဲရွှေတသိက်တွေအတော်များများရထားပြီးအမေရိကန်ကတော့ရေကူးသနပ်ပစ်ဂျွန်းပါနဲ့ကောက်သီးစားရတွေကနေရွှေတသိက်တွေရထားပါတယ်ဒီထဲမှာရေကူးကနေပြီးတော့ရွှေဆက်တစ်ခုထက်မနေရထားပြီးတော့တင်္ဂလန်တွေကအထိအမျိုးသားဘက်မှာတော့ကလပ်ဒရက်ဆောကရွှေ3ခုနဲ့အမျိုးသမီးဘက်မှာကေဒီလက်ဒဲခီကရွှေ1ခုစီရထားပါတယ်အိရှင်ဂျပန်ကတော့ဂျူဒိုကနေရွှေ9ခုရထားပြီးတော့အမျိုးသမီးရေကူးကနေ2ခုအမျိုးသားနဲ့အမျိုးသမီး2ယောက်တွဲစပွဲတင်တင်းနစ်တွေမှာလည်းရွှေတသိက်တွေရထားပါတယ်အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ဒီတစ်ပတ်မှာအင်ဒိုနီးရှားကကြက်တောင်မှာရွှေတစ်ခုကြေးတစ်ခုနဲ့အလေးမမှာငွေတစ်ခုနဲ့ကြေးတစ်ခုကိုရထားပြီးတော့အာဆီယံနိုင်ငံတွေထဲမှာစုစိတ်အများဆုံးဖြစ်နေပါတယ်အဲဒီနောက်မှာတော့ထိုင်းနဲ့ဖိလစ်ပိုင်တို့ကရွှေတသိက်တစ်ခုစီရထားပြီးတော့မလေးရှားကလည်းကျက်တော်မှာကျေးဇူးတစ်ခုရထားပါတယ်ပြေခုံပြတိုင်ပွဲတွေဘက်မှာတော့အားလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့ဟာတစ်ခုကတော့အမျိုးသားမီတာ100ပြိုင်ပွဲဖြစ်ပါတယ်ပြီးခဲ့တဲ့အိုလံပစ်3ကြိမ်မှာမီတာ100မှာရွှေစိတ်တွေ3ကြိမ်ဆက်တိုက်ဖို့ဆွဲခဲ့တဲ့ကမ္ဘာအမြန်ဆုံးလူသားယူဆိန်ဘိုလ်အနားယူသွားပြီးတဲ့နောက်မှာတော့ဘသူကအိုလံပစ်ချန်ပီယံဖြစ်မလဲဆိုတာကိုစောင့်ကြည့်နေကြတာပါဒီနေ့အမျိုးသားမီတာ100အပြေးပြိုင်ပွဲမှာတော့အီတလီနိုင်ငံသားလမွန်မာဆောဂျေကော့စ်က 9.83 စက္ကန့်နဲ့အနိုင်ရပြီးတော့ပထမရွှေစိတ်ကိုရသွားခဲ့ပါတယ်။ဒီပွဲမှာဗြိတိန်ကဇာနော်ဟျူးစ်တာထွက်မာတာကြောင့်ပြိုင်ပွဲကနေပယ်ခံခဲ့ရပြီးတော့9ယောက်ပဲဆက်ပြိုင်ကြတာမှာဂျေကော့စ်ကဘူးဆွဲသွားခဲ့တာပါ။ဒါဟာအီတလီနိုင်ငံတွက်တော့အိုလံပစ်မီတာ100အပြေးပြိုင်ပွဲမှာပထမဆုံးရွှေရတာဖြစ်ပြီးတော့ယူဆိန်ဘိုလ်ခစ်လွန်ပထမဆုံးမီတာ100အိုလံပစ်ချန်ပီယံဖြစ်လာခဲ့ပါတယ်ဒီဘက်မှာအမေရိကန်ကဖရက်ဂါလီက 9.84 စက္ကန့်နဲ့ဒုတိယကနေဒါကအန်ဒရေဒီဂရော့စ်က 9.89 စက္ကန့်နဲ့တတိယရသွားခဲ့ပါတယ်ဒီနေ့ပြေခုံပြပြိုင်ပွဲမှာထူးခြားတာနောက်တစ်ခုကတော့အမြင့်ခုံပြိုင်ပွဲမှာပူးတွဲရွှေစိတ်ချီးမြှင့်လိုက်တာဖြစ်ပါတယ်။အဲဒါကတော့အီတလီနိုင်ငံကဂျီအမ်မာကိုတမ်ဘော်ရီနဲ့ဂါတာနိုင်ငံကမူတက်စ်အက်ဆာဘာရှင်းတို့နှစ်ယောက်ဟာအမြင့်ခုံပြိုင်ပွဲဒီပထမ6ကြိမ်ခုံတော်မှာ 2.3 ခွန်မီတာ9ပေနဲ့8လက်မအမြင့်အထိကိုနှစ်ယောက်လုံးရောက်အောင်ခုံနိုင်ခဲ့ကြပါတယ်။အဲဒါနဲ့ပြိုင်ပွဲတောင်ဝန်ရှိသူတွေကရွှေစိတ်အတွက်အဆုံးဖြတ်ဖြစ်အောင် 2.39 မီတာအထိထပ်မြင့်ပြီးတော့နှစ်ယောက်စလုံးလွတ်အောင်မခုံနိုင်ခဲ့ကြပါဘူး။အဲ့ဒါနဲ့ဒိုင်းလေးကအဆုံးဖြတ်ပေးနိုင်အောင်တစ်ခုခုလုပ်ဖို့ဆိုပြီးတော့ကစားသမားတွေစီကိုလာတဲ့အချိန်မှာမရှင်းကကျွန်တော်တို့အတွက်ရွှေစိတ်နှစ်ခုရနိုင်မလားဆိုပြီးပြောလိုက်တာကြောင့်နောက်ဆုံးမှာဒိုင်းလေးကလည်းသဘောတူပြီးတော့သူတို့နှစ်ယောက်ကိုပူးတွဲရွှေစိတ်ပေးလိုက်တာဖြစ်ပါတယ်။မရှင်းမှာ2012လန်ဒန်အိုလံပစ်မှာရွှေစိတ်2016ရီယိုအိုလံပစ်မှာရွှေစိတ်ရခါကြောင့်အခုဒီချိန်မှာရွှေစိတ်ရလိုက်တဲ့အတွက်အိုလံပစ်ပြိုင်ပွဲ3ခုကနေရွှေဝေကြီး3မျိုးလုံးရသွားခဲ့တဲ့ဥပဒေမှာဖြစ်လာခဲ့ပါတယ်။ဂျမရီကတော့2016တုန်းကဘယ်တော့ EU Olympic နဲ့လွဲချော်ခဲ့ပြီးရွှေစိတ်ကိုစကူးနိုင်လိုက်တာဖြစ်ပါတယ်။ဒီနှစ်ပြိုင်ပွဲမှာထူးခြားတဲ့အောင်မြင်မှုတွေကတခုကတော့အမျိုးသမီးတွေဘက်မှာ Australia နိုင်ငံကရေကူးကစားသမားအမ်မာမကီယွန်ဖြစ်ပါတယ်သူဟာဒီအိုလံပစ်ပြိုင်ပွဲရေကူးပြိုင်ပွဲကနေရွှေစိတ်၄ခုပါဝင်စုစုပေါင်းစု9ခုရခဲ့ပြီးတော့အိုလံပစ်ပြိုင်ပွဲတစ်ကြိမ်တည်းမှာပဲစုစိတ်9ခုရတဲ့ပထမဆုံးအမျိုးသမီးရေကူးချန်ပီယံဖြစ်လာခဲ့ပါတယ်ဒီအိုလံပစ်တင်းနစ်ပြိုင်ပွဲတွေဘက်မှာတော့နာမည်ကြီးကမ္ဘာအဆင့်တစ်နိုဗက်ဂျိုကိုဗစ်တယောက်ဆန်ဖိုင်နယ်မှာအရင်းနှိမ်သွားပြီးတော့ဂျိုကိုဗစ်ကိုအနိုင်ရခဲ့တဲ့ဂျာမနီကအလက်ဇန်ဒါဇဗရက်ကဖိုင်နယ်မှာအနိုင်ရပြီးတော့ရွှေစိတ်ရသွားပါတယ်ဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားကြတာမှာဇဗရော့ကရုရှားလော်မစ်ကော်မတီအောက်ကနေဝင်ပြိုင်ခဲ့တဲ့ကာရန်ကတ်နော့ကို 6-3-6-1 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ရွှေတိပ်ရသွားခဲ့တာပါတတိယနေရာလူပွဲမှာတော့
Pablo Carreño Booster ကဂျိုကိုဗစ်ကို 6-4, 6-3 နဲ့နိုင်တော့တာကြောင့်ဒီနေ့ Grand Slam 3ခုလုံးဘူးဆွဲထားတဲ့ဂျိုကိုဗစ်ဟာ Olympic ပြိုင်ပွဲမှာစုတစိမ့်နဲ့လွဲချော်သွားခဲ့ပါတယ်။အမျိုးသမီးဘက်မှာတော့ Belinda Bencic နဲ့ Margarita von Drusova တို့ Final မှာကစားခဲ့ကြပြီး Bencic က 5-5, 2-6, 6-3 နဲ့နိုင်ရပြီးတော့ Switzerland နိုင်ငံအတွက်ရှူတစိမ့်ယူပေးနိုင်ခဲ့ပါတယ်ခင်ဗျာ။အိုလံပစ်ဘောလုံးပြိုင်ပွဲဒီဘက်မှာတော့အမျိုးသမီးပွဲစဉ်ဒီဘက်မှာနာမည်ကြီးအမေရိကန်အသင်းဟာဆီးဖိုင်နယ်မှာကနေဒါကိုရှုံးပြီးတော့ဖိုင်နယ်နဲ့လွှဲချော်သွားခဲ့ပါတယ်။ဆီးဖိုင်နယ်ပွဲစဉ်တွေကိုတနင်္လာနေ့ကကစားကြရမှာကနေဒါကအမေရိကန်အမျိုးသမီးအသင်းကိုတကူးကူးမရှိနဲ့အနိုင်ရသွားပါတယ်။ကနေဒါအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့85မိနစ်မှာဂျက်စီဖလမင်ကပယ်နယ်တီကနေသွင်းခဲ့တာပါ။လာတော့လက်ရှိကမ္ဘာချန်ပီယံဖြစ်တဲ့ American အသင်းဟာ Olympic ပြိုင်ပွဲကို Final နဲ့လွဲချော်တာဟာအခုဆိုရင်နည်းနည်းသက်တိုက်ရှိသွားခဲ့ပါပြီ။တခြား Semi Final မှာတော့ Sweden နဲ့ Australia တို့ကစားခဲ့ကြပြီးတော့ Sweden ကတကူးကူးမရှိနဲ့နိုင်သွားခဲ့ပါတယ်။ Sweden တို့အနိုင်ကူးကူတော့ဒုတိယပိုင်းဆက်စားခြင်းပွဲချိန်56မိနစ်မှာ Rolfo ကသွင်းယူခဲ့တာပါ။ဒါကြောင့် Sweden သင်း Final တက်သွားပြီးတော့ Final မှာတော့ Canada နဲ့ Sweden တို့ရွှေစိတ်အတွက်ဘိုလူးရမှာဖြစ်ပါတယ်။အမျိုးသားဘက်ကဘောလုံးပွဲမှာတော့ Brazil က Mexico ကို Penalty မှာအနိုင်ရပြီးတော့ Final ထပ်သွားပါတယ်။ Semi Final ပွဲတွေကိုအင်္ဂါနေ့ကကစားကြရမှာ Brazil နဲ့ Mexico တို့ဂိုးမရှိတည်ရင်နဲ့ပြီးသွားတာကြောင့် Penalty ခံကြရမှာ Brazil က၄ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။ဒုတိယ Semi Final မှာတော့ Spain ကအင်ရှင်ဂျပန်ကိုအချိန်ပိုမှာ Marcos Asensio သွင်းတဲ့ဂိုးနဲ့တကူးဂိုးမရှိနဲ့နိုင်ပြီး Final ထပ်သွားတာကြောင့်နောက်ဆုံး Final မှာတော့ Brazil နဲ့ Spain တို့တွေ့မယ်ဆိုတာတင်ပြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရခင်ဗျာ
။ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုပြောပြပေးကြပါမယ်။COVID-19 တတိယလမ်းရိုက်ခတ်ခံရတဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့24နာရီအတွင်းဓာတ်ခွဲစမ်းစစ်ဆေးမှုပေါင်း 13,000 ကျော်မှပိုကိုသူဟာ 4,000 ကျော်ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီကနေ့ဩဂုတ်လ4ရက်နေ့ညမှာသတင်းထုတ်ပြန်ပါတယ်။ဒီနေ့တရက်ထဲမှာပဲသေဆုံးသူကတော့322ဦးထိရှိသွားပါပြီ။မြန်မာနိုင်ငံမှာဂျွန်လနောက်ပိုင်းကိုဗစ်ကူးခံရသူနဲ့သေဆုံးသူကနေ့စဉ်တိုးလာနေတဲ့အနေအထားဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးကတည်းကကိုရိုနာဗိုင်းရပ်စ်ပိုးကိုစနစ်တကျကြကြပြတ်ပြတ်စစ်ဆေးနိုင်ခြင်းမရှိသလိုသေဆုံးသူရဲ့စည်ရင်းကိုလည်းအတိအကျပြုစုနိုင်တာမျိုးမရှိတဲ့အတွက်အမှန်တကယ်ကူးစက်သူနဲ့သေဆုံးသူဟာတရားဝင်ထုတ်ပြန်ချက်တွေကိုပို့ပြီးတော့များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတလုပ်နေသူတွေကခန့်မှန်းထားကြပါတယ်။အခုလိုမျိုးကာယရောဂါအခြေအနေဆိုးဝါးလာနေချိန်မှာမလိုအပ်ဖက်နဲ့အပြစ်မထွက်ရ stay at home အမိန်ကိုမြို့နယ်တချို့မှာထပ်တိုးထုတ်ပြန်လိုက်ပါတယ်။မန္တလေးတိုင်းမြင်းကြံမွန်ပြည်နယ်ဘီလင်းဝပါထည့်သွင်းလိုက်တာကြောင့်အမိန်ထုတ်ပြန်ထားတဲ့မြို့နယ်က130အထိရှိသွားပြီဖြစ်ပါလေရှင်။ဒါကြောင့်မြန်မာနိုင်ငံမှာဒီလိုကိုဗစ်ကာယရောဂါနဲ့မိုးရာသီရေကြီးမှုတွေကြုံနေရချိန်မှာလက်နက်ကင်ပရိပခါတွေကလည်းဆက်ပြီးတော့ဖြစ်နေတဲ့အတွက်ဆစ်ဆောင်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်လို့ကုလသမဂ္ဂကပြောပါတယ်။စာနယ်ရိက္ခာကလည်းရှားပါနေပြီးတော့ကျန်းမာရေးနဲ့ဘဏ်လုပ်ငန်းလိုအရေးကြီးတဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာအဟန့်အတားတွေဆက်ပြီးတော့ပေါ်ပေါက်နေပါတယ်လို့ကုလသမဂ္ဂအတွင်းမူချုပ်ရဲ့ပြောခွင့်ရစီဗင်ဒူဂျရစ်ကနယူးယောက်ကုလသမဂ္ဂယုံချုပ်ကသတင်းသာရှင်းလင်းပွဲမှာမနေ့ကပြောဆိုသွားခဲ့တာဖြစ်ပါတယ်ရှင်။ဒီလိုမြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တဲတွေကိုကူညီဖြည့်ဆည်းပေးနိုင်မှုအတွက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကနေရွေးချယ်ထားတဲ့ဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးအရဝန်ယူဆတ်ကိုမြန်မာအရေးအာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့မြန်မာစစ်ကောင်စီဘက်ကဒီကနေ့ဩဂုတ်လ4ရက်နေ့မှာသဘောတူလက်ခံလိုက်ပြီးဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးကတည်းကမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေအဆုံးသတ်ရအောင်အာဏာသိမ်းစစ်ကောင်းဆောင်တွေနဲ့အတိုက်ခံလို့ကြားမှာတွေ့ဆုံဆွေးနွေးမှုတွေလမ်းပွင့်အောင်လို့အာဆီယံဘက်ကနေကမကထလှုပ်ဆောင်ရွက်နေတာဖြစ်ပါလေရှင်။မြန်မာနိုင်ငံရဲ့ပြည်တွင်းဖန်လုပ်ငန်းတွေမှာတော့နိုင်ငံသားသားတွေကိုအကန့်အသတ်အရေးအတွက်နဲ့အလုပ်ခက်မှုဗဟိုဘဏ်ကနေသတ်မှတ်လိုက်တာကြောင့်ဗဏ္ဍာရေးလုပ်ငန်းတွေအပေါ်မှာထိခိုက်လာနိုင်တယ်ဆိုတဲ့သတိပေးချက်တွေလည်းထွက်ပေါ်လာနေပါတယ်။စစ်တပ်ကအာဏာမသိမ်းခင်ကာလတုန်းကတော့ပြည်ပရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာဗဏ္ဍာလုပ်ငန်းကတိုးတက်ခဲ့တာပါ။ဒါပေမဲ့လည်းအခုလက်ရှိအခြေအနေမှာတော့မြန်မာဗဏ္ဍာလုပ်ငန်းတွေရဲ့အခြေအနေကြီးကြပ်မှုပိုင်းမှာအားနည်းလာနိုင်နေဆိုပြီးထောက်ပြမှုတွေလည်းရှိပါတယ်ရှင်။ဗုဒ္ဓဘုညရဲ့သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်မြတ်သူဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ထန်းအင်ဂျင်နီယာကတော့ Knolius Tinol ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြကြပါစေရှင်။
This program has come